Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 9ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့ပဲသူပြောပြပေးမှာပါ American စစ်ဌာနချုပ်ကလုံခြုံရေးမှတ်တမ်းတချို့ပေါက်ကြားမှုပေါ်မှာတရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်ထိုင်းလာအိုမြန်မာနယ်စပ်ဒေသမှာရှိတဲ့မျိုးကိုမျိုးပြဿနာအဖြေရှင်းအဖြေရှာဖို့အတွက်စူးစမ်းနေကြပါပြီမကြခင်မှာချက်ရောက်တော့မဲ့ဒီနှစ်မဟာတကြံကျင်းပမယ်အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းကြားကြမှာပါဒီလိုထူးခြားတဲ့သတင်းတွေပြောပြပေးပါပါကိုစုံမိုးကျော်ရေး
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ဒီကနေ့စီစဉ်ထားပါတယ
်ဟုတ်ပါဘောမနေ့ကတော့9ရက်ဝယ်ဆုံးပြီးတော့ဗောနော်လောဆယ်သူတို့ဟိုစိုက်နေတာနဲ့လူတွေကဆေးရုပ်သေးရုပ်တယ်မဟုတ်ဘူးလေသူသူမူလီမြို့မှာရှိတဲ့ဆေးရုပ်၃ရုပ်လားသူတို့ကလိုက်ဖြန့်တာ
ထိုင်းနိုင်ငံမှာအလုလုကင်နေတဲ့မြန်မာနဲ့ကမ္ဘောဒီးယားရွှေပြောင်းအလုသမားတွေလိုက်ပါလာတဲ့ယင်မတော်တဆဖြစ်ခဲ့တဲ့အတွက်အ ਨੇ ဆုံး10ဦးလောက်အသက်ဆုံးရှုံးခဲ့ပါတယ်မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ကြည့်ရှုနာတော်တာဆင်ရပါမယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ်
ကန်စစ်ဌာနချုပ်ပန်တဂန်ကလုံခြုံရေးဆိုင်ရာမှတ်တမ်းတွေလူမှုကွန်ရက်တချို့ပေါ်မှာထွက်ပေါ်ခဲ့ပြီးတဲ့နောက်မှာသက်ဆိုင်သူတွေသာဖတ်ရှုခွင့်ရှိတဲ့အချက်လက်တွေပေါက်ကြားခဲ့သလားဆိုတော့ကိုအမေရိကန်တရားရေးဌာနကနေစုံစမ်းစစ်ဆေးနေပါပြီ။ထိတ်တန့်လျှို့ဝှက်ချက်စသဖြင့်ခေါင်းစဉ်တွေတတ်ထားတဲ့မှတ်တမ်းတွေကိုဓာတ်ပုံတွေပြန်ရိုက်ပြီးတော့ Twitter နဲ့ Telegram ပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဖော်ပြခံခဲ့ရတာဖြစ်ပါတယ်။ Ukraine ရှစ်ပွဲပေါ်မှာ American နဲ့ NATO တပ်ဖွဲ့တွေကူညီပေးတဲ့အသေးစိတ်အချက်လက်တွေအပြင်ရှင်းရင်းနဲ့ပတ်သက်တဲ့အချက်လက်တွေလည်းပါဝင်ပါတယ်။ February 23ရက်ကနေ March 1ရက်နေ့ထိဖြစ်ပုံရတဲ့ဒီအချက်လက်တွေထဲမှာ Ukraine ကိုဆက်လက်နဲ့ပစ္စည်းပေးပို့တဲ့အချိန်အတိအကျနဲ့ပမာဏအသေးစိတ်ပါပါဝင်ပါတယ်။ဒီအချက်လက်တွေကအစ်မန်နဲ့ဟုတ်မဟုတ်ဆိုတာပါဝင်အချင်းဒီအားလုံးကိုသုံးသပ်နေတယ်လို့ကာကွယ်ရေးဌာနကပြောပါတယ်။အချက်လက်ပေါက်ကြားပုံရတဲ့ကိစ္စတရားရေးဌာနစုံစမ်းဖို့အတွက်ကာကွယ်ရေးဌာနကနေတင်ဝင်လွှတ်ရခဲ့တယ်လို့ပန်နဂွန်ပြောခွင့်ရကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စတင်စုံစမ်းနေပြီလို့လည်းတရားရေးဌာနကတီးခြားကြေညာချက်ထုတ်ပြန်ခဲ့တာပါ။
ရုရှားကျူးကျော်တိုက်ခိုက်တာကိုခံနေရတဲ့ယူကရိန်းမှာလျှက်စစ်တားအားပေးနိုင်ရေးအတွက်တောင်မီးသွေးတွင်းလုတ်သားတွေဟာနေရောညပါမရမနာအလုလုနေကြပါတယ်။ရုရှားက6လကြာယူကရိန်းရဲ့လျှက်စစ်တားအားပေးစဲုံနေအပါအဝင်အခြေခံအစာအုပ်တွေကိုပြင်းပထားတိုက်ခိုက်ဖျက်ဆီးခဲ့ပြီးနောက်တောင်မီးသွေးဟာယူကရိန်းစွန့်အင်အတွက်အဓိကဖြစ်လာတယ်လို့ဒင်ညာ Proper Trust ခိုင်အတွင်းကတောင်မီးသွေးထုတ်လုပ်ရေးကုမ္ပဏီရဲ့အင်ဂျင်နီယာချုပ်အော်လက်ဆန်ဒါကပြောဆိုပါတယ်။တောင်မီးသွေးတဲ့လုတ်သားတွေကမြေအောက်အနက်ပိုင်းအထိဓာတ်လေကားတွေနဲ့ဆင်ပီဆယ်ရန်တရားကြီးတွေနဲ့တောင်မီးသွေးတွေကိုတူးဖော်နေကြပါတယ်။ဒီအလုတ်ဟာပင်ပန်းတဲ့အလုတ်ဖြစ်ပေမဲ့တိုင်းပြည်ဆက်လက်လက်ပတ်နိုင်ဖို့မရှိမဖြစ်လိုအပ်တဲ့အတွက်စ조사လှုပ်ဆောင်နေတယ်လို့တောင်မီးသွေးတဲ့လုတ်သားတွေကပြောဆိုပါတယ်။ဒီကနေ့စွန့်ရနေပတ်သက်ပြီးအမေခိုကင်းရေးဟာအဓိကရည်မှန်းချက်ဖြစ်တယ်လို့အင်ဂျင်နီယာချုပ်အော်လက်ဆန်ဒါကပြောဆိုပါတယ်
။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းခိုင်ဘာခိုင်မှာစနေနေ့ကလမ်းမေးထောင်ဘုံပေါက်ကွဲခဲ့တဲ့အတွက်စစ်ကားတစ်စီးပျက်စီးသွားပြီးတော့စစ်သား2ဦးသေဆုံးခဲ့ရတယ်လို့4ဦးဒဏ်ရာရရခဲ့တယ်လို့ပါကစ္စတန်စစ်တပ်ကနေသတင်းထုတ်ပြန်ပါတယ်။ဒီပေါက်ခွဲမှုကသူတို့လက်ချက်လို့ပါကစ္စတန်တာလီဘန်အဖွဲ့ TPP ကအကြေညာပါတယ်။ TPP အဖွဲ့ကမကြခင်ရက်တွေအတွင်းမှာပဲအသေးခံဘုံပေါက်ခွဲမှုတွေဘာဝင်တိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်လာတာပါ။ပါကစ္စတန်အရက်ဖက်ထင်ရှားတဲ့ပုံကိုယ်ရည်နဲ့စစ်တပ်အကြီးအကဲတွေပါပါဝင်ဖွဲ့စည်းထားတဲ့ပါကစ္စတန်မျိုးသားလုံခြုံရေးကော်မတီကတော့တောက်ကြနေမှာတွေ့ဆုံဆွေးနွေးပြီး TPP နဲ့တခြားအစွန်းရောက်အဖွဲ့တွေကချမ်းပဲတိုက်ခိုက်မှုတွေကိုခြေမှုန်းဖို့အတွက်တနိုင်ငံလုံးတိုင်းတန်းနဲ့စစ်ဆင်ရေးဆောင်ရွက်ဖို့အတည်ပြုခဲ့တာပါ။ဘက်ဆောင်စစ်ဆင်ရေးတက်ဆင်ရွက်ပြီးတော့ပါကစ္စတန်နိုင်ငံတွင်းကအချမ်းဖက်မှုတွေခြေမှုန်းမှာဖြစ်ကြောင်းအစည်းအဝေးမှာသဘောတူခဲ့တယ်လို့ဝန်ကြီးချုပ်ရှာဘတ်ရှရက်ကယုံကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့စစ်ရေးလှုပ်ဆောင်မှုပါမပါတော့မပြောပါဘူး။
မက္ကဆီကိုနယ်စပ်ကနေအမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်ရောက်လာပြီးခေါ်လုံခွင့်တောင်းခံသူတွေကိုရှေ့ရက်သက်တပတ်ကနေစတင်ပြီး ပုံမှုမြန်ဆန်တဲ့ပုံမှုမြန်မြန်ဆန်ဆန်စီစစ်သွားမယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးဌာနကစနေနေ့တုန်းကပြောဆိုပါရတယ်။ဒီအစီအစဉ်ဟာကိုဗစ်ကြောင့်တင်းကျပ်ထားတဲ့နေဆက်ဖြတ်ကျော်ခွင့်စည်းကမ်းတွေကိုလာမယ့်မေလမှာဖြေလျှော့ပေးဖို့ပြင်ဆင်တဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။ခေါလုံဝင်းဆိုင်ရာအမေရိကန်အရာရှိတွေကရှောက်ထားသူအရေးအတွက်အနှဲငယ်ကိုရပ်ပိုင်းအတွင်ပြီးအောင်တသုတ်ချင်းစီစီစစ်သွားမှာဖြစ်ပြီးအဲ့ဒီကာလအတွင်ရှောက်ထားသူတွေကနေဇာလုံခြုံရေးဌာနရဲ့ထိန်းသိမ်းရေးစခန်းတွေထဲမှာဆက်ပြီးနေနေရအောင်မယ်လို့ပြည်တွင်းလုံခြုံရေးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ရှောက်ထားသူတွေကိုတယ်လီဖုန်းကနေတဆင့်မေးမြန်းစီစစ်ရမှာစီစစ်နေတဲ့ကာလတလျှောက်ရှောက်ထားသူတွေဟာဥပဒေအရခံစားခွင့်နဲ့ရှင်းနေငှားရမ်းခွင့်ရှိမှာဖြစ်ပါတယ်။
အဲ့ဒါမနေ့ဗက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာနှစ်ကူးတကြံပွဲကိုစီစီကားကားချင်းပါနိုင်မှုအတွက်စစ်ကောင်စီကနေပြင်ဆင်နေတယ်လို့အချစ်အတိုက်ခံအဖွဲ့တွေကလည်းဧပြီလ23ရက်ကနေ16ရက်နေ့အထိကြာရောက်မဲ့မဟာတကြံကာလအတွင်းရေမဆော့တပိတ်ပြုလုပ်ဖို့အတွက်စီစဉ်နေကြပါတယ်။တောက်ချာနေ့ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးစိုးသိန်းနဲ့ရန်ကုန်တိုင်းတိုင်းမှုတစ်ဗိုလ်ချုပ်ဇော်ဟင်းတို့ဦးဆောင်ပြီးတကြံပွဲကိုရန်ကုန်ကတကြံပွဲအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်လုပ်ငန်းညှိနှိုင်းစည်းဝေးပွဲကျင်းပခဲ့ပါတယ်။ရန်ကုန်တိုင်းအစိုးရရုံးရှိပြည်သူ့ရင်ပြင်းတဲ့မြန်ကုန်မြို့တော်ခန်းမမန်တက်တွေပြန်ပန်ဆိုရန်ထက်အင်းအားလားရန်ကင်းစတဲ့နေရာတွေမှာမန်တက်တွေဆောက်နေကြသလိုမန္တလေးဘက်မှာလည်းမန္တလေးမြို့တော်ကမ္ဘာမန္တန်နဲ့ကျုံတဝိုက်တချို့စဆောင်နေပြီလို့မြို့ကန်တွေကပြောပါတယ်။နေပြည်တော်မှာတော့ဝန်ကြီးဌာနတွေလိုက်ကိုယ့်အစီအစဉ်နဲ့ကိုယ်အလှကျ volunteer duty သဘောရေးလာကစားပေးကြဖို့မှာထားတယ်လို့အမည်မဖော်လို့တဲ့ဝန်ထမ်းတူကပြောပါတယ်။ရခိုင်ပြည်မှာလက်ရှိမှာအပြစ်ခတ်တွေရပ်ဆဲထားပေမဲ့စစ်ကောင်စီဘက်ကရောအေးရခိုင်တပ်ဖက်ကပါတကြံကိုအပြိုင်စီကားအောင်ကျင်းပဖို့အတွက်ကြိုးစားနေကြပါတယ်။မကြခင်ဒေသခံကပဲရန်ကုန်မင်္ဂလာတုံးအပြစ်ပြစ်ဆန်ရလေးစိတ်ဒီနာခွင်းနာတော်ဝိုင်မှာတိုက်ခိုက်မှုတွေပြင်ပောက်ကွဲမှုတွေမူးလောင်မှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့ဂျားကပဲစစ်ကောင်စီကတကြံကိုစီကားစွာကျင်းပဖို့လုပ်နေတာပါ။အရင်ကတနင်္ဂနွေလချင်းရင်တဲ့ကျင်းပတဲ့တကြံဟာပြီးခဲ့တဲ့3နှစ်အတွင်းကိုဗစ်ကာယောဂါနဲ့ဆေးရနာတိမ်မှုနောက်ပိုင်းပြည်သူတွေမပါတဲ့အတွက်စီကားမှုတိမ်မတွေ့ရတော့ပါဘူး
။ထိုင်းလာအိုနဲ့မြန်မာနယ်စပ်ဒေသတစ်ချောင်းမှာဖြစ်ပွားနေတဲ့မြူဖုံးလွှမ်းတဲ့ပြဿနာကိုဖြေရှင်းဖို့ထိုင်းဝန်ကြီးချုပ်ဘရာယိုချန်အိုချာကဦးဆောင်ပြီးလာအိုဝင်ကြီးချုပ်စုံနေစစ်ဖဒန်နဲ့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုဤမင်းအွန်လိုင်းတို့ဧပြီလ9ရက်နေ့ကအွန်လိုင်းအစည်းအဝေးတရက်ကျင်းပခဲ့ကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။မြူကိုးတွေဖုံးလွှမ်းနေတဲ့ပြဿနာကိုတိတိယောက်ဖြေရှင်းနိုင်ရေးအတွက်ထိုင်းဝင်ကြီးချုပ်ကတန်ရှင်းတဲ့မိုးကောင်းကင်မဟာဗျူဟာအစည်းအဝေးမှာတင်ပြခဲ့တာဖြစ်ပါတယ်။ဒီမဟာဗျူဟာအရအိန္ဒိချင်းသုံးနိုင်ငံစလုံးအနေနဲ့2012ခုနှစ်တုန်းကမဲကောင်ဒေသအတွင်း၅နိုင်ငံအတည်ပြုထားတဲ့ချင်းရိုင်းစီမံကိန်းမှာတင်ပြထားတဲ့အတိုင်းအပူချိန်တိုးအောင်လှုပ်ဆောင်မှုတွေကိုရှော့ချမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုအတွက်ထိုင်းမြန်မာနဲ့လာအိုဒေသခံတွေပါလက်တွဲပြီးမြူကိုးဖုံးတဲ့ပြဿနာဖြေရှင်းရေးကိုဆောင်ရွက်မှာဖြစ်တယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောဆိုပါတယ်။ဒါအပြင်ဒီပြဿနာကိုရှီလာတဲမှာအင်ဒိုနီးရှားမှာကျင်းပမဲ့42ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာလည်းတင်ပြမယ်လို့ဆိုပါတယ်ထိုင်းနိုင်ငံမြောက်ပိုင်းနဲ့မြန်မာလာအိုနဲ့ဤတဲ့ဒေသတွေမှာမြူကိုးတွေဆိုင်းပြီးလေထုညင်ညမ်းမှုဖြစ်လာတဲ့အတွက်ကြောင့်ဒေသခံတွေရောခီးသွားတွေကိုပါထိခိုက်မှာစိုးရိမ်လာတာဖြစ်ပါတယ
်တရုတ်ကတွေ့ရှိခဲ့တဲ့ COVID-19 virus ပိုးစတင်ခဲ့တဲ့မူလဇင်းမြစ်နဲ့ပတ်သက်တဲ့အချက်လက်တွေကိုလွန်ခဲ့တဲ့3နှစ်လောက်ခရဲကမျှဝေထုတ်ပြန်တင်တယ်လို့ WHO ကမ္ဘာ့အကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကပြောဆိုခဲ့တာကိုတရုတ်ကစနေနေ့မှာတုံ့ပြန်လိုက်ပါတယ် WHO ရဲ့ပြောကြားချက်ကစိတ်အနှောက်အယှက်ဖြစ်စရာစော်ကားပြောဆိုမှုဖြစ်တယ်လို့တရုတ်ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားမှုရှန်ဟုန်ဘင်းကပြောပါတယ်။တရုတ်သုတေသီတွေဟာတွေ့ရှိတဲ့အချက်အလက်တွေကိုကမ္ဘာအနှံ့ကသိပ္ပံပညာရှင်တွေစီကိုအနှင်းမြန်မျှဝေပေးခဲ့တယ်လို့လည်း CDC ညွှန်ကြားမှုကပြောပါတယ်။အခုအချိန်ထိ COVID-19 virus ပိုးနဲ့စတင်ခဲ့တာနဲ့ပတ်သက်ပြီးတော့အငင်းပွားနေစေဖြစ်ပါတယ်နိုင်ငံရေးအရပြောဆိုငင်းခုန်မှုတွေလည်းရှိနေတာပါတိပ္ပံရှင်အတော်များများကဝန်ဟာမှာရှိတဲ့ဇီးတရိဆန်ကနေလူတွေကိုကူးဆက်တယ်လို့ယုံကြည်ပေမဲ့တချို့ကဝန်ဟာမှာရှိတဲ့တရုတ် virus ပိုးသုတေသနဌာနကလွတ်တယ်လို့ယူဆပါတယ်တရုတ်တာဝန်ရှိသူတွေကတော့ဒီ virus ပိုးဟာ အမေရိကန်မှာဖန်တီးပြီးတရုတ်ပြည်ကိုခိုးသွင်းလာတယ်လို့တံပြန်ဆွတ်ဆွဲထားတာလည်းဖြစ်ပါတယ
်တရင်တွေကိုတော့ဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ကျွန်တော်တို့အပတ်စဉ်တက္ကန္နာတွေမထုတ်လွှင့်ပြီးတရင်ပေးဖို့ချက်တပုတ်ကိုဥစွာတင်ပြပါအောင်မယ်ထိုင်းနိုင်ငံချွန်ဘူရီခရိုင်တဲ့ကဖတ်ထရာအဝင်အဝေးပြေးလမ်းမပေါ်မှာမြန်မာနဲ့ကမ္ဘောဒီးယားအလုံသမားတွေလိုက်ပါလာတဲ့ကားနဲ့အခြားကားတစ်စီးတိုက်မိတဲ့အတွက်သေဆုံးသူ10ဦးထက်မနည်းရှိသွားပြီလို့ကယ်ဆယ်ရေးအဖွဲ့တွေကစနေနေ့တုန်းကပြောဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကဒီအကြောင်းအရာကိုဆက်ပြီးပြောပြပေးပါမယ်
။ထိုင်းနိုင်ငံချွန်ဘူရီခရိုင်မင်းမြို့နောက်ခံခေါ်ကြီးပါအုပ်စုခုနှစ်ဖတ်တရားဝင်အဝေးပြေးလမ်းမှာကမ္ဘောဒီးယားနဲ့မြန်မာအများစုပါတဲ့ကားဟာရှေ့ကတွဲကားကြီးတစ်စီးကိုဝင်တိုက်ခဲ့တာပါအလုသမား16ယောက်ပါပြီးသူတို့ဟာအလုသမားလက်မှတ်တက်တန်းတိုးဖို့အတွက်ကျန်ထဘူရီမြို့ကိုသွားနေတဲ့အချိန်ချွန်ဘူရီအဝေးပြေးလမ်းမပေါ်မှာအခုလိုယင်တိုက်မှုဖြစ်ခဲ့တာပါနေရာမှာရင်ပွဲချင်းပြီးသေဆုံးသူတွေရှိသလိုကျန်တဲ့သူအားလုံးလည်းအရေးပေါ်ဌာနမှာကုသမှုခံယူနေရပါတယ်အခုဆိုရင်သေဆုံးသူ10ဦးထိရှိသွားပြီဆိုပြီးချွန်ဘူရီအခြေစိုက်ဖားအလုသမားဘွဲကအလုသမားအခွင့်အရေးနဲ့ဥပဒေပိုင်းဆိုင်ရာတာဝန်ခံနန်းတနာထုံးကအခုလိုပြောပြပါတယ
်အဲ့တော့မနေ့ကတော့9ရက်ဝယ်ဆုံးပြီတော့ဗောနော်လောလောဆယ်ဆယ်ကတော့လောဆယ်သူဟိုတာလက္ခဏာဆိုးသွားတော့လေအခုသိတဲ့လူကတော့ဆေးရောက်အထိတော့ရှိတာပြီနောက်ပြီးဆိုင်ထင်းလာတဲ့လူတွေကဆေးရောက်ဆေးရောက်တယ်မဟုတ်ဘူးလေသူသူမူလီမြို့မှာရှိတဲ့ဆေးရောက်3ရောက်လားသူကလိုက်ဖြန့်တာ4ရောက်4ရောက်ပေါ့ဆေးရောက်4ခုလို့ဖြန့်တာဆိုဒီရက်ထဲမှာတော့ဟိုပုံဝန်ဆောင်မျိုးသမီးတူတော့ပါလေကာနစီထဲမှာ16ယောက်ပါတယ်ဆက်16ယောက်မှာမနှက်ပါရဟုတ်တယ်ဟုတ်တယ်မနှက်ပါရ9ယောက်ဖြည့်စိုးရတော့ဗောနော
်ဟုတ်တယ
်တက်တရတော့ဆေးရုံမှာဟုတ်အေးပေါ့ဗောအခုဖြည့်10ယောက်ဖြည့်တော့ဖြည့်ပါပြီဖြည့်နေစိုးတယ်သူတို့ကတော့မျက်နှာမှာဒဏ်ရာကြီးရတော့ဒီခြေထောက်တွေပါဒီဆိုရင်လဲထွက်သွားဗောဟိုကြမဲ့ခြေထောက်ပုံမှန်မဟုတ်တော့ပဲနဲ့လေကတော့လေဝါတော့ဟိုဘက်ဒီဘက်ဒီချစ်ကုန်တယ်အဲ့လိုမျိုးတွေလည်းရှိရတယ်နော်တိုင်းရတော့တော်တော်ကြီးရပါဘူ
းလက်ရှိမှာတော့မြန်မာနဲ့ကမ္ဘောဒီးယားတွေထဲကဘယ်နိုင်ငံဘယ်နှစ်ဦးတည်ဆုံသွားတယ်လဲဆိုတာကိုတော့တေချာမသိရသေးဘူးလို့လည်းသူကပြောပါတယ
်သူတို့ကကာဒမားကအိမ်လိုက်တယ်ထင်တယ်တွဲကားပေါ့နော်ကျမတို့မြန်မာလူပေါ်ရင်တော့တွဲကားစေဒိတ်ကားကိုသူတို့အနောက်ကိုတွားပိုက်တယ်ဒီလူတို့ကတွားပိုက်တယ်ကမ္ဘောဒီးယားလည်းပါတယ်ဆိုတော့ဒါမဲ့အစီပြုတ်လို့မရသေးဘူးနော်လောဆယ်ဒီစီဒီစရာတွေဒီဟိုတာဆက်စရာနဲ့တစ်ဆင့်ဒီပလိတ်တွေကစစ်စီဝါတော့လေအဲအများကြီးအမြန်မာပေါ့မြန်မာတဝက်နဲ့ဒီကမ္ဘောဒီးယားတဝက်လောက်တော့ရှိတယ
်ကိုဝင်ဆောင်မျိုးသမီးတဦးပါဝင်လူ၈ဦးတိတ်ဆုံးနေဆိုပြီးထိုင်းနိုင်ငံကျန်ထဘူရီခရိုင်ကယ်ဆယ်ရေးအဖွဲ့တွေကလည်းပြောပါတယ်ကားတိုက်မိချိန်ကမနေ့6နာရီကျော်ဝန်းကျင်လောက်မှာဖြစ်ပြီးလက်ရှိမှာတော့ကားပေါ်ပါလာသူအားလုံးဆေးရုံ၄ခုမှာအရေးပေါ်ကုသမှုခံယူနေရပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလုံသမားတွေလိုက်ပါလာတဲ့ကားမတော်တဆဖြစ်မှုအကြောင်းကိုမအေးမှပြောပြသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါအောင်မယ်ပထမအဆုံးအနေနဲ့ကဒုအတန်အစီအစဉ်ဖြစ်ပါတယ်စစ်ကောင်စီတပ်တွေရဲ့ပြင်းထန်တိုက်ခိုက်ခံရတဲ့ဒေသတစ်ခုဖြစ်တဲ့သခိုင်းမှာအရသာပြည်သူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာအမျိုးသမီးတွေအပေါ်လိမ်မဲဆန်ရအတန်းဖက်တိုက်ခိုက်ခံရတာတွေပိုဆိုးွားလာတယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောဆိုပါတယ်အသက်အန္တရာယ်နဲ့မတရားပြုကျင့်ခံရမဲ့အရေးတွေပူးတွဲနေတဲ့သခိုင်းဒေသကအမျိုးသမီးတွေနဲ့မိသားစုတွေရင်ဆိုင်နေရတဲ့အခြေအနေတချို့ကိုဒီတစ်ပတ်တို့အတန်းအစီအစဉ်မှာ Frontier မြန်မာ Wine.dr ကတီးဖြတ်တင်ဆက်ထားပါတယ
်那三块块啊不那三块块的这些的这些的这些的这些的我现在没有去那那家人我现在去在家里了
လက်တွေ့မှာတော့မြမစစ်တပ်စစ်ကြောင်းထိုးချိန်အဖမ်းခံရတဲ့ရွာသားတွေဟာအကြီးကျယ်ကြောက်လန့်တုန်လှုပ်ကြရပါတယ်ပြီးခဲ့တဲ့လကလည်းစကိုင်းမှာအရသားတွေစုလိုက်ပြုံလိုက်အသက်ခံရတဲ့ထိတ်လန့်စရာသတင်းတင်ပြချက်တွေကိုကြားသိခဲ့ရပြီးဖြစ်ပါတယ်အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကတော့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေတိုးလာနေတယ်လို့ပြောဆိုနေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ ဒီတစ်ပတ်ဆောင်းမကိုဒိုးအတန်ရဲ့လွတ်တန်းသတင်းတောက်မုံမုံကပေးပို့ထားပြီး Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
မီးရလေအကုန်လုံးချိုတာဘာတစ်ခုမှတအိုးတစ်ချောင်းကစပြီးတော့ကင်စရာမရှိဘူးဘာမှမရှိဘူးစကားကုန်းတစ်လုံးကစကင်စရာမရှိဘူးဘာဆိုဘာမှမကြံရဘူးဝစားလည်းမကြံရဘူးဘာမှတို့ကလည်းဘာမှမယူနိုင်တော့ဘာမှလည်းမယူပါဘူးဘာမှမယူရတော့အဲ့ဒါဒီတိုင်းတိုင်းနဲ့မိခိုးတွေကြည်ပြီးပြီးဆိုတော့မုံလာနာနေပြီးတော့ထိုင်းငိုနေရတာညအေးလည်းအိတ်မပြောဘူးပြန်တော့ပါပဲအဲ့ရကနိုးလို့ချင်းငါပစ္စည်းလေးတွေဟဲ့ဘလို့အောင်မရတခါလေးကြပြန်တော့ဟဲ့ဟိုနာမယ်ငါပစ္စည်းတွေငါအများကြီးပါဟဲ့ဘာတွေပါတို့ပြောမိတာပြီးတော့သမီးရပြတာမေးမီးလောင်လိုက်ပြီဘာမှမရှိတော့ဒီတိုင်းနဲ့ငုံးသွုံပြထိုင်ပြီးတော့နေရတာ
ဆဲအနာတိမ်မီချိန်ကစားလို့ဖြစ်နေတဲ့ဆူဆူဝဝအကျံဖက်ပရိပခတွေမှာမြေစာပင်ဖြစ်ခဲ့ရတဲ့အမျိုးသမီးတွေထဲမှာမခင်ကြီးတယောက်လည်းအပါအဝင်ပါသခိုင်းတိုင်းကမ်ဘလူမျိုးနယ်တဲကသူ့အိမ်လေးဟာလေစစ်တပ်ကမီးရှို့တဲ့အထဲပါသွားခဲ့ပါတယ်သူ့အတွက်တော့ယူမတက်ပါပဲစေအနာဒိနာကိုစန့်ကျင်ခုခံမှုတွေဟာအညာမှာအားကောင်းနေစေဆိုပေမဲ့တော်လန်ရေးအဖွဲ့နေရာတွေကိုလိုက်လံရှာဖွေချိန်မုံတဲ့စစ်တပ်ရဲ့နှီးပြူဟာလည်းပြင်းထန်နေသေးပါ Data for မြန်မာရဲ့ခန့်မှန်းထားချက်အရအနာစတဲ့ရဲ့2021 February 1ရက်နေ့ကစလို့2023 February 28ရက်နေ့အထိမြန်မာနိုင်ငံတဝမ်းမှာအိမ်အလုံးပေါင်း6000ကျော်မီးရှို့ခံခဲ့ရပါတယ်အဲ့ဒီ6000ကျော်ရဲမှာ63ရာခိုင်နှုန်းဟာအညာမှာဖြစ်ခဲ့တာပါ။သခိုင်းတိုင်းတစ်ခုရဲမှာတင်80ရာခိုင်နှုန်းကျော်ရှိပါတယ်။ဒီလိုမြေလန်မီးရှို့တဲ့နီလန်ကိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆယ်စုနှစ်များစွာတိုက်ခဲ့ရတဲ့စစ်ပွဲတွေမှာမြန်မာစစ်တပ်ကတုံးခဲ့တာပါ။ဒါပေမဲ့အညာဆိုတာဒီလိုစစ်ပွဲတွေကိုတခါမှမကြုံခဲ့ဘူးတဲ့ဒေတာတစ်ခုပါ။အညာကအမျိုးသမီးတွေဟာဗရင်းချင်းခံရမှာကိုအမဲဆိုးရိမ်နေရတယ်လို့လိန်ပိုင်းဆိုင်ရာစော်ကားခံရမှာကိုလည်းပိုးလို့ဆိုးရိမ်နေကြရပါတယ်။သခိုင်းတိုင်းဒီပရင်မှာနေထိုင်တဲ့မဆုကတော့သူ့ရဲ့ဆိုးရိမ်မှုတွေကိုအခုလိုပြောပြပါတယ်
။စစ်ကောင်စီရဲ့ကြံထုတ်တာလို့ပေါ့နော်ဒီလိုမျိုးကြီးအပြတ်ဆက်ခံရတယ်ပေါ့နော်။အဲအဲ့ဒီကြာပြီးလိုက်ရသေးတယ်တော့ဒီလိုတွေမျိုးရှိပေါ့နော်လုံခြုံရေးရှိတယ်ငါတို့ခံနိုင်ရတယ်။ဒီကြော်ရည်ဆိုလို့ချေဒီအတိတ်ဘဝပြကြမှာမိန်းကလေးတွေလေမိန်းကလေးတွေတော်တော်သူတို့ကစကားတော့ပြီးတော့ပြစ်ခါကြရတယ်ရှိရဆိုရတော့လေ
တည်င်းတွေထဲမှာလက်တလောအထင်ရှားဆုံးဖြစ်ရတဲ့ခုကတော့သခိုင်းတိုင်းတဲကတာတိုင်ရွာမှာဖြစ်သွားခဲ့တဲ့ကိစ္စတခုပါဘလူးလို့နာမည်ပေးထားတဲ့စစ်ကြောင်းတခုဟာရွာသား18ရာကိုတစားကန်အဖြစ်ဖမ်းသွားခဲ့ပါတယ်ဒီထဲမှာအမျိုးသမီး3ယောက်လည်းပါပါတယ်။နောက်ပိုင်းမှာအားလုံးအသက်ခံလိုက်ရပြီးတည်သွားတဲ့အမျိုးသမီးတွေမှာလည်းလိန်ပိုင်းဆိုင်ရာအစောကားခံထားရတဲ့လက္ခဏာတွေတွေ့တယ်လို့ပြောပါရယ်။ဇနီးဖြစ်သူမနှင်းဝေဟာဗရင်းချင်းခံရပြီးတည်ခဲ့ရကိုကိုနိုင်ဝင်းတိခဲ့ရပါတယ်။မကွေးတိုင်းစိတ်ဖြူမြို့နယ်တွေကသူတို့ရွာကို2022ခုနှစ်ဇူလိုင်9ရက်နေ့မှာစစ်ကြောင်းဝင်လာခဲ့ပါတယ်။စစ်တပ်လက်ကထွက်ပြေးရင်သူတို့မိသားစု꿰သွားခဲ့ပါတယ်။အသက်38နှစ်အရွယ်ရှိတဲ့သူ့မိမမနှင်းဝေကိုစစ်တပ်ကဖမ်းမိသွားခဲ့ပါတယ်
။ဒီကျွန်တော်မိမအလောင်းကိုကျွန်တော်တွေ့ထားတဲ့ချိန်ကတော့ကျွန်တော်မိမမဝတ်ထားတဲ့အဝတ်ကအိမ်ကြီးလက်ရှိအနေအောင်ဝတ်ထားတယ်။ကျွန်တော်အဲ့အလောင်းကိုတွေ့ထားတဲ့အခါကျတော့အဲ့ဒီဟာတွေကမပါတော့ဘူး။အင်းအောင်ဇာရီအကုန်လုံးဇာကျုပ်ဇာရနဲ့တကွတန်ကြီးရှိတဲ့မန္တန်ကျောက်သူကအကုန်လုံးမိရှို့တာမိရှို့ပြီးတော့မှကျွန်တော်မိမကိုသူကနှင်းသက်တာအဲ့ဒီကမိရှို့ပြတာမိရှို့ပြီးတော့မှကော်ရီဘူးတွေကိုသူကဝလုံးနဲ့ယူပြီးမှအဲ့လိုတွေနှင်းမနှိမ့်ဆက်ပြီးတော့မှသူကထုတ်သွားတာလေ
မြမအမျိုးသမီးများတမကတွဲဖက်အတွင်းမှုတဲ့မဇူးဘရုံမှာကတော့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကတိုးလာတယ်လို့ဆိုပါတယ်
ကောက်ယူရရှိတဲ့တည်င်းတွေဆိုလို့ရှိရင်အမှုပေါင်း50ကျော်ရှိနေတယ်ပေါ့နော်ဆိုဒ ဒီငားစေလုံးကတော့ဒီအကျံဖက်စက်တက်ကကျူးလွန်တဲ့အမှုတကယ်မဟုတ်ဘောနော်တချို့ကျမတို့အဲဒီအရတာပြည်သူတွေကကျူးလွန်တဲ့အမှုတွေလည်းရှိတယ်ပြီးလို့ရှိရင်နောက်တစ်ခုကဒီတော်လည်ရေးတက်တာတွေရဲ့ဒီတချို့လိမ့်မဆိုင်အကျံဖက်မှုတွေလည်းပါဝင်နေရလို့ရှိရပါတော့အများစုကတော့သူတို့ဖက်ကကျူးလွန်တဲ့ဟာမျိုးဖြစ်နေတယ်ပေါ့နော်
Margaret ဟာ data ကကွေရေး အဖွဲ့က ခေါင်းဆောင် တူပါ အမျိုးသမီးတွေ ဒီလို ဆိုးွားတဲ့ အကျန်းဖတ်မှုတွေ ထပ်မကြုံရအောင် ကာကွယ်ပေးသွားဖို့ သူကတော့ တန်တိတ်တန် ချထားတယ် လို့ဆိုပါတယ်
ကိုကိုကိုထက်ပေါ့နော် ကိုဘီနာမှာရှိတဲ့ အမျိုးသမီးတွေ တခြားလူတွေကို ကာကွယ်ပေးခြင်းနဲ့ ကိုကိုရိုင်းကကြတော့ ဒီလိုမျိုး စစ်ဘလူးတွေနဲ့ ကိုဟာ အဖမ်း ခံရရင် သူတို့လက်ထဲကို ရောက်သွားလို့ရှိရင် ပေါ့နော် အဲ့လိုမျိုး တွေးကြည့်ဘူးတဲ့ အဲ့လိုမျိုးသားဆိုလို့ရှိရင်
ငါပါလို့ဘလို့တုတ်ပြန်မလဲအဲ့လိုမျိုးတွေးရဲ့ပေါ့ဒါပေမဲ့အဲ့လိုမျိုးတွေးလိုက်တဲ့အချိန်ကြာလို့ရှိရင်ကိုကိုကိုပို့ပြီးတော့ကိုကာရကြံခံအောင်စိတ်ဓာတ်အဖြစ်ကြံခံအောင်ပို့ပြီးတော့ကြိုးစားတယ်ဒါပေမဲ့မဂရိတ်လိုမျိုးဒေသကာကွယ်ရေးခေါင်းဆောင်လည်းဖြစ်အမျိုးသမီးလည်းဖြစ်တဲ့သူတို့အတွက်ကြုံရမယ့်အန္တရာယ်ကတော့နှစ်မျိုးရှိနေပါတယ်အသက်30ရှိပြီဖြစ်တဲ့မမလာဟာအာ
တယ်ဒီ PDF ကိုပို့တော်ရှိနေလို့ဟိုတူတာနဲ့အခုကြီးလောက်တိုင်းလဲဆိုဖြစ်လာတယ်ဂျင်းကြီးတက်တက်တာလည်းတက်ဆားပြီးတာပေါ့နော်ဟိုကိုကချက်ပြီးတော့ဟိုထိတ်တိုက်မပြေအောင်တော့ဆောင်းတယ
်မမလာမှာလဲစိုးွားတဲ့အတွေ့အကြုံတွေရှိပါတယ်မနှစ်ကရေစကြုံမြို့နာမှာရှိတော့ဘလူးစစ်ကြောင်းကနေတီတီလေးလွတ်ခဲ့ရတာပ
ါဒီလိုပဲဖြစ်လာ ਉ ဒီလိုပဲဖြစ်လာနေဒီခံရတယ်ခံရပြီးတော့ဒီကတော့ဟိုနှစ်ဆောင်ဆွဲထားတယ်လေနှစ်ဆောင်ဆွဲထားပြီးတော့ဒီရက်တွေကတီတီရက်တွေရဲ့ကြောင်းမှာဒီကတော့ဟာဖြစ်မှာမဟုတ်ဘူးအဲ့အဲ့မှာရာနေမှာကိုလျှံရပြစ်တတ်သွားပြီလေ
ဒါပေမဲ့အရက်သားတွေအထူးသဖြင့်ခလေးတွေနဲ့အမျိုးသမီးတွေကိုကယ်ဆယ်ဖို့ကသူ့ရဲ့အဓိကဦးစားပေးအလုပ်ပါ
ကိုယ်ကိုယ်ဖြစ်သွားရင်ကိုယ်နဲ့ရှိတဲ့မိန်းသားရောကလေးရောဒုက္ခရောက်မှလည်းရှိရင်လေ
ဂျနီဗာသဘောတူစာချုပ်အခန်းလေးမှာအမျိုးသမီးတွေကိုကာကွယ်ပေးဖို့နဲ့အထူးသဖြင့်ဗရင်းကျင်တာအလိုမတူပဲပြည်သူစာသွတ်သွင်းတာတခြားသမီးနီးနဲ့ထိပါတာနဲ့သူတို့ဂုံတိတ်ခါထိပါစော်ကားတာတွေကနေကာကွယ်ပေးရမယ်လို့အတိအလင်းဖော်ပြထားပါတယ်မြန်မာနိုင်ငံအမျိုးသမီးအဖွဲ့ချုပ်ကမန်နမ်းမမိုးကတော့မြန်မာစစ်တပ်အနေနဲ့ဗရင်းကျင်တာကိုလက်နက်တစ်ခုလိုအမြဲကျင့်သုံးခဲ့တာလို့ဆိုပါတယ်။ဒါပေမဲ့အခုလိုအလွန်အကျွံဖြစ်လာနေတဲ့ကာလမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းကျူးလွန်သူတွေကိုတာဝန်ခံမှုရှိလာအောင်လှုံ့ဆော်တင်တာပါ။
ကျမတို့ရဲ့ကဘာကူလာသမကလုံချုံရေးကောင်စီအရေးဆုံးဖြတ်ချက်မှဒီတေတုံးနေငါတချင်းနေတုံညာပေါ့နော်အမျိုးသမီးငင်းချမ်းရေးလုံချုံရေးဆိုင်ရာဆုံးဖြတ်ချက်အမှကိုကျမတို့ကြည့်မယ်ဆိုလို့ရှိရင်စစ်ပွဲတွေမှာစစ်ပွဲနဲ့တက်ဆိုင်တဲ့စစ်ပွဲနဲ့ဆက်နွယ်တဲ့ဗလီပက်ခတ်နဲ့ဆက်နွယ်တဲ့လိမ်ပိုင်ဆိုင်ရာအကြံဖက်မှုကိုဂျူးလို့နေဆိုလို့ရှိရင်အဲ့ဒီဂျူးလို့မှုတည်တာဒီအဆေးရစဘမှုလူသားဖြစ်မှုကိုစန်းကျင်တဲ့ရစဘမှုမြောက်တယ်ဆိုတဲ့အကောင်အဲ့ဒီမှာပြောထားပြီးသားဖြစ်တယ်ဂျူးလို့နေသူ့ကိုရောအမိတ်ပေးတဲ့လူကိုရောဂျူးလို့ခွင့်ပေးနေတဲ့လူတွေကိုဘာသာဒီရောဒီအပပရေးယူမှုလို့ဆောင်ရမယ်ဆိုတဲ့ဟာကဒီလိုလင်းပေါ်ပြတ်တာဖြစ်တယ်ပေါ့နော်နိုင်ငံတကာရဲ့ဥပဒေနဲ့ကိုဒါဒီဒီရောအပပရေးယူဖို့လို့တယ်နိုင်ငံတကာရဲ့ဒီတာဝန်ယူမှုတာဝန်ခံမှုတရားမျှတမှုရန်တရားတွေနဲ့အသုံးပြုပြီးတော့ကျမတို့ကဒီကျူးလွန်တဲ့သူ့ကိုကျမတို့အပပရေးယူဖို့လို့တယ
်ကိုနိုင်ဝင်းတယောက်ကတော့သူ့အမျိုးသမီးအတွက်တရားမျှတမှုကိုစောင့်မျှော်နေစေပ
ါကိုကုံပြောမှဆိုရင်အဲ့ဒီဝင်လာတဲ့စစ်ကြောင်းတွေစစ်ဒီစမားတို့ကျွန်တော်ကတော့ထိုက်တန်တော့အပြည့်အဲ့ပုံစံမျိုးကိုပဲကျွန်တော်လိုလားအခြေရှိတယ်နောက်ပြီးနောက်တစ်ချက်ကကျွန်တော်ဒီအသက်အရွယ်နဲ့ကျွန်တော်သားသမီးတွေနဲ့ကျွန်တော်ဒီအသက်အရွယ်နဲ့ဆိုရင်ဒါကျွန်တော်ထိုက်တန်တော့ကျွန်တော်သားသမီးတွေအရင်အတွက်ကိုလည်းကျွန်တော်ထိုက်တန်တော့ဘယ်လိုကြောင့်မဆိုအခွင့်အရေးတစ်ခုကျွန်တော်ကပူလုံတဲ့အခွင့်အရေးတစ်ခုကျွန်တော်လိုချင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒေါ်တန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်တင်ဆက်တဲ့ဒို့အတန်အစီအစဉ်အပြီးမှာတော့ Democracy လူခွေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုဆက်ပါအောင်မယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုနောက်ပိုင်းတန်ဃာတော်တွေစိတ်ငြိမ်နေကြတယ်လို့သုံးသက်တဲ့စာတမ်းတစ်စောင်ကိုနိုင်ငံတကာအကြမ်းတည်းလေ့လာရေးအဖွဲ့ ICG က ပြီးခဲ့တဲ့မလ10ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဒီစာရမ်းမှာတင်ပြထားသလိုတန်ခါးတွေတကယ်ပဲစိတ်ငြိမ်နေခဲ့ကြပါသလားကနေဒါနိုင်ငံမှာပညာသင်ကြားနေတဲ့ပါတကူဘွဲ့ចောင်းသားကိုထက်မင်းလွင်နဲ့ဥတင်မောင်တန်းတို့ကဆွေးနွေးထားပါတယ်
ICG လို့ခေါ်တဲ့ International Crisis Group နိုင်ငံတကာအကြက်တဲလေ့လာရေးအဖွဲ့ကြီးရဲ့ Master 10နေ့ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်အစီရင်ခံစာတစ်ခုနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်။ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ Cleaner နိုင်ငံ York University ကပါတကူဘက်လေ့လာနေတဲ့ကိုထက်မင်းလွင်ဖြစ်ပါတယ်။ကိုထက်မင်းလွင်ကဘာသာရေးနဲ့နိုင်ငံရေးကိုအထူးအာရုံစိုက်ပြီးလေ့လာနေတဲ့ပါတကူဘက်ကျောင်းသားတစ်ယောက်ဖြစ်ပါတယ်။မင်္ဂလာပါကိုထက်မင်းလွင်
မင်္ဂလာပါဆက်က
နော်ဟုတ်ကဲ့ဒီအခုအာနာသိန်းတဲ့ကိစ္စနဲ့ပတ်သက်ပြီးတန်ငါတွေကစိတ်ငြိမ်နေခဲ့တယ်နော်သူ့ရဲ့အစင်ခါစားရဲ့ခေါင်းစဉ်ကိုလည်း is silent ဆန်ကနော်ကျွန်တော်တို့စိတ်ငြိမ်နေတဲ့တန်ငါတော်များဆိုပြီးတော့ခေါင်းစဉ်ပေးထားပါတယ်ပထမအဦးဆုံးအကျဉ်းအနေနဲ့ပေါ့နော်ကိုထမင်းလွင်ဒီစာတန်းပေါ်ဘယ်လိုများမြင်ပါလဲခင်ဗျအ
ဓိကသူဟိုပြောတဲ့ message ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးသမိုင်းတစ်လျှောက်မှာအမြဲတမ်းရှေ့ဆောင်ဥယျာဉ်နေရာနေပြီးတော့မှပါခဲ့တဲ့ခုံတော်ကြီးတွေတန်ခါတော်တွေဒေသရှင်ဆရာလေးတွေဘာကြောင့်မို့လို့ဒီအာဏာသိမ်းပြီးနောက်ပိုင်းမှာချင်းချင်းရှာရှာမပါရတလဲဆိုတဲ့ဟာကိုသူတေသနာအနေနဲ့ဆန်းစစ်တယ်လို့ဆိုရဲပေါ့နော်ဆရာအဲ့တော့အဲ့ဒီအခါမှာသူပြောတဲ့အကြောင်းပြချက်တွေကတော့ဒီကိုဗစ်ဖြစ်လို့တန်ဃာတွေကြောက်မှမရှိလို့တခါပြည့်တဲ့အခါကျတော့တန်ဃာတွေရဲ့ဒီမဘာသာလှုံ့ဆော်မှုနဲ့တောင်ဆန်းစုကြည်လက်ထက်မဘာသာအခြေအနေနဲ့အဲ့ဒီနောက်မဘာသာဖြစ်သွားတဲ့အခြေအနေဒါတွေကြောက်မှုလို့တခါပြီးတော့ NUG အနေနဲ့ NUG နဲ့တော်နိုင်ရေးရလဲဒီဘာသာရေးနိုင်ငံရေးလော့ဂီရေးတတ်တတ်နိုင်ငံရေးဆိုတဲ့ secular ဘက်ကို secular paradigm ဘက်ကိုယူနေတဲ့အတွက်ကြောက်မှုလို့ဘုံကြီးတွေမပါနိုင်ဘူးဆိုတဲ့ဟာဆိုတဲ့ဟာမျိုးဟိုပေါ့နော်အကြောင်းပြပြီးတော့သုံးသပ်ထားတာပါဟုတ်ကဲ့
ကျွန်တော်ပထမဆုံးအချက်ပေါ့နော်တန်ဃာတွေဒီအနာသိန်းဒါကိုစန့်ကျင်ကံကွယ်ထဲမှာပါတာနေခဲ့တယ်ငြိမ့်စိတ်နေတယ်ဆိုတော့ဟာနဲ့ပတ်သက်ပြီးတော့ဝထမင်းတွေအနေနဲ့ဗာများပြောချင်ပါတယ်ခင်ဗျ
International Crisis Group ပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံရေးသုံးသပ်ချက်တွေဒီသုတေသနစာတမ်းတွေထွက်လာတဲ့အခါမှာပုံမှန်အဖြစ်ကျွန်တော်တို့ဒါအလေးနက်ထားပြီးတော့ဖတ်ရှုရတဲ့ report တွေဖြစ်နေရှိပါတယ်ထို့သဖြင့်တိတိကျကျ interview တွေလုပ်ပြီးတော့သုတေသနထုံးနည်းတွေကိုလိုက်လာပြီးတော့လုပ်တဲ့ဟာမျိုးပေါ့ဒီ report ကတော့ဒါကျွန်တော်အနေနဲ့ကတော့တော်တော်ကိုပဲဝေဖန်စရာအချက်လက်တွေများစွာရှိနေတယ်ပေါ့နော်သုတေသနထုံးနည်းမှလည်းပဲသုတေသနထုံးနည်းနဲ့ပတ်သက်ပြီးတော့လည်းဝေဖန်စရာတွေထောက်ပြစရာတွေရှိနေတယ်ပေါ့အဲ့တော့အဲ့ဒါတွေမပြောခင်ပေါ့ပထမဦးဆုံးဆရာရယ်တန်ဃာတွေကနှုတ်ဆိတ်နေတယ်လို့ပြောတဲ့အခါကျတော့တန်ဃာလို့ပြောတဲ့အခါမှာတန်ဃာကတန်ဃာဆိုတဲ့ခေါင်းစည်းအောင်မှာအကုန်လုံးတိမ်ကျုံပြီးတော့တွင်းတဲ့ကိစ္စကဒါပထမဦးဆုံးပြဿနာရှိရပေါ့နော်ဆရာအတန်တိတ်နေတယ်တန်ဃာတို့အတန်တိတ်နေဆိုဘယ်တန်ဃာတို့လဲလို့ကျွန်တော်တို့ကပြန်စောကြောစရာရှိတယ်ဆရာအဲ့တော့အဲ့ဒီမေးခွန်းကိုပဲဖြေမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ကဒီအစီအံခံစာရဲ့ပထမဦးဆုံးအခြေခံယူဆချက်ဖြစ်တဲ့တန်ဃာတွေကတိတ်ဆိတ်နေတယ်ဆိုတော့ဟာကိုပဲကျွန်တော်တော့သဘောတိတ်မတူဘူးじゃကျွန်တော်တော့သဘောမတူဘူးလို့ပြောတော့
ဘာကြောင့်များကိုထင်မင်းတွေကသဘောမတူတာလဲခင်ဗ
ျဆရာဘာကြောင့်မလို့သဘောမတူလဲဆိုတော့တန်ဃာတွေနှုတ်ဆိတ်နေတယ်လို့ပြောလို့ရှိရင်ကျွန်တော်တို့ကစဉ်းစားရအချက်တွေအများကြီးရှိပေါ့ဟိုလက်တွေ့တာရကအနေနဲ့ပဲဟိုပြရမယ်ဆိုလို့ရှိရင်တိရဝဓမ္မတူတာနှုတ်ဆိတ်မနေဘူးဆရာတိရဝဓမ္မတူကဥဆောင်တဲ့ဒီဟိုပေါ့နော်ဒီအာနာသိန်းစစ်တပ်ဘက်ကထောက်ခံတဲ့ဖုန်ကြီးတွေက silent ဖြစ်မနေဘူးကြာသူတော့ပြောင်ပြောင်တင်းတင်းကိုပဲဒီအာနာရှင်နဲ့ဒီအာနာသိန်းစစ်ကောင်စီနဲ့ကိုတောက်လျှောက်ကိုပဲပေါ်ပေါ်တင်းတင်းเนาะကြာထောက်ခံရမယ်ဆိုတဲ့ဟာကိုပြောနေတယ်အဲ့တော့အစီရင်ခံစာအဲ့ဒီမှာစပြီးတော့လွဲတာပေါ့နော်ဥပမာတိရဂူဆိုရင်တိရဂူနဲ့ပတ်သက်လို့ရေးထားတဲ့ section မှာဆိုရင်တိရဂူကအရင်ကတည်းကဒါအာနာမသိန်းငယ်ကတည်းကစစ်တပ်ဘက်ကကျင်းနေတယ်ဆိုတာမသိတာဘူးဆိုဆရာမဲလေးတောင်းပြောတဲ့ဆရာကြီးမဲလေးတောင်းလို့ဟိုအာနာမသိနေမှာဟိုကိုပဲမဲလေးတောင်းတွေ့တယ်ဆိုတဲ့ဟာမျိုးတောင်းကလာလာမြောက်ကလာလာမှတ်မှတ်ပြီးတော့ဘယ်လို့မှဟိုအကြောင်းယုတ်တိမရှိတဲ့အသိယုတ်တိမရှိတဲ့ဟာတွေပြောပြီးတော့ တင်းတော့ရဲ့တချို့ဟိုကောလာဟလာတွေတောင်ရှိပါတယ်အာနာသိမ့်မဟုတ်အတီကူခါပေးတယ်ဆိုရဟာမျိုးတခါဝစီဘိတ်လို့ခုံကြီးမျိုးနော်ဆရာအဲ့တော့ဟိုခစ်ကိုပြောင်းရင်ခေါင်းကိုပြရတယ်ဆိုတော့အဲ့တော့ဒီဆန်ကာကဒီတန်ကာဟာဆိုင်ရဖြစ်မနေပါဘူးဆရာအဲ့တော့ပထမတစ်ခုပါဟိုဒီအာနာသိမ့်နဲ့ဟိုဘက်ကရက်တယ်လို့အာနာသိမ့်နဲ့ဘက်ကိုဆန့်ကျင်တဲ့ဆရာတော်တန်ကာတော်တွေရောမရှိဘူးလားဆိုတော့ရှိပါတယ်ဆရာဟိုဥမာမဟာနာကိုပဲကြည့်ပါဆရာမဟာနာနဲ့ပတ်သက်ပြီးတော့လည်းအစဉ်ထားတာတော်တော်ကိုပဲအာလောလောဆောဆောလေးပြောရတယ်ပေါ့နော်ဆရာမဟာနာပထမဦးဆုံးအာနာမသိငယ်မာဟုကိုပဲဗမောဆရာတော်ကြီးနဲ့အချိုးတော်ဆောင်ဆရာတော်အာတန်လေမင်းကျောင်းဆရာတော်လက်မှတ်နဲ့မြစ်တစားတော်ဆောင်ထွက်တယ်ဆရာဒီကိစ္စဟာတိုင်းပြည်မှာအခက်အခဲကြီးကြီးမားဖြစ်မဲ့ကိုဗစ်ကြီးကလည်းဖြစ်နေတဲ့เนาะအကုန်လုံးဒါကိုစင်ရှင်တို့တရားနဲ့ဖြေရှင်းရပါဆိုတော့မြစ်တစားတော်ဆောင်ထွက်တယ်ဆရာအဲ့ဒါကို MLD အစိုးရကဒါမဟာနာကိုတာဝန်ကြီးကပိုင်လို့လက်မှတ်ထိုးခိုင်းပါတယ်လို့ပဲအတင်းပြောအောင်ဆရာအဲ့ဒီနောက်မှာဗမောတဘာတွေမြစ်တစားလည်းထွက်တယ်ဆရာဟိုဘီလုံးမှတ်နဲ့ဟိုတိန့်ဆောင်ဥပမာကိုပြပြီးတဲ့အခါကျတော့တခါတရံမှာအားကြီးတဲ့လူကိုနိုင်ကပင်လည်းအားငယ်တဲ့လူတွေကိုရှုံးတဲ့သဘောရှိတယ်အဲ့တော့စင်စင်ချင်းချင်းလောက်ပါဆိုရဲဟာချက်ချက်နိုင်ငံတော်တန်ခါမဟာနာကအဖွဲ့ကဟိုဥက္ကဋ္ဌဖြစ်တဲ့ဗမောလူပုဂ္ဂိုလ်မျိုးအနေနဲ့ဒီလိုအခြေအနေမျိုးမှာဒီလိုစာမျိုးထွက်ပြောတယ်ဆိုတာတန်ခါတော်များမပါဘူးလို့ပြောဖို့တော်တော်ခက်တယ်ဆရာမပြောနိုင်ဘူးဆရာတခါသုံးပါးမြေတစားလို့ကျွန်တော်ခေါ်တဲ့ဟာဟိုဝါကြီးတဲ့ဝိသိတအောင်ရွှေချင်းရွှေချင်းဝိသိတအောင်ဆရာတော်ကြီးရဲ့မြတ်အောင်ဆရာတော်ကြီးရဲ့ဗမောဆရာတော်ကြီးရဲ့ဒါဗမာတန်ခါလောကမှာသူတို့မအောင်ရွှေချင်းရောအကုန်လုံးဖိတ်သီးလို့ပြောလို့ရတဲ့သုံးပါးဒီသုံးပါးလည်းထွက်ပြီးတော့မြေတားခံတယ်ဆရာအဲကျွန်တော်လည်းနည်းနည်းရှည်ရှည်ပြောပါဦးမယ်ဆရာဟိုဝိနည်းနဲ့ပတ်သက်ပြီးတော့ဘလုံးစီကန်းကြီးတယ်ဆိုတဲ့မဟာကန္နာယုံဟာအာနာသိမ့်ပြီးတော့တလကြော်ကြော်လေးကြာတဲ့မတ်လမှာဖုံးတော်ကြီးတွေရှိသမျှဖုံးတော်ကြီးတွေအကုန်လုံးကြောင်းပြင်ထိထွက်လာပြီးတော့ဖျောင်းနိုင်ထုံးပြီးတဲ့အခါကျတော့ဟိုမြေတားပို့ကြတယ်မြေတားသုံးကြွကြတယ်ဆိုတဲ့ဟာမျိုးလုတ်ခဲ့တယ်ဆရာ NUG က CRPH ကတန်ဃာတော်များကိုအဲ့ဒီအာဏာသိမ်းပြီးတောက်လျှောက်စစ်ကောင်စီကကျင်းပဖို့ကြိုးစားတဲ့ပထမပြန်ဆောင်ပွဲလုပ်တဲ့အခါမှာလည်း NUG ကပထမပြန်ဆောင်ပွဲကမဝင်ပါနဲ့လို့တန်ဃာတော်တွေတီလာရှင်ဆရာကြီးဆရာလေးတွေကိုမြေတားရတဲ့တော့အများစုကြောင်းလိုက်ကြည့်ရမဝင်ဘူးဆရာအဲ့တော့ဒီဟာတွေဟာဟိုဒီ international crisis group ဟာဗမာစကားပြောတဲ့မီဒီယာတွေသတင်းတွေတခြားဟာတွေပဲမတုံ့မဲနဲ့အင်္ဂလိပ်လိုဟာတွေကြီးပဲတုံ့လားဘယ်သူတွေကိုအင်တာဗျူးလဲတော့ကျွန်တော်ဒီမှာတော်တော်တန်ရဖြစ်ွယ်ဖြစ်တာပေါ့ဆရာရေ
ဟုတ်ကဲ့အဲကျွန်တော်ဖတ်ကြည့်တဲ့အခါမှာလည်းကြည့်ရတာကတော့အဲစန့်ကျင်တယ်လို့ပြောကြတဲ့အခါမှာရွှေဘွားရောင်တော်လန်ရေလို့လူတွေချီတက်လမ်းလျှောက်တာလောက်ကိုပဲစန့်ကျင်တယ်လို့ဒါ International Crisis Group ကယူဆပြီးပြောနေတယ်လို့ဒီ report ကြီးကနားလည်ရတာပေါ့နော်ဆိုတော့အဲ့ဒီလိုကတော့လှုပ်လှုပ်ရှားရှားသိမ့်မရှိဘူးတိုင်းရှိမှုရပြောလို့ရှိရင်လည်းเนาะကျွန်တော်တို့ကန့်ကွက်ခဲ့တဲ့ဟာကเนาะမာလူတွေစီတန်းတန်းလျှောက်တဲ့ခါမှာကန့်ကွက်ခဲ့တဲ့နေရာမှာလည်းတန်ခါတွေပတ်ဝန်းမှုကနည်းခဲ့တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကောက်ချက်ဆွဲတာကဒီလိုတန်ခါလှုပ်ရှားမှုမရှိလာတဲ့အတွက်ကြောင့်မို့လို့လူငယ်နဲ့အမျိုးသမီးအထူးသဖြင့်အမျိုးသမီးလူငယ်တွေကခေါင်းဆောင်မှုနေရာကိုရောက်သွားတယ်အဲ့ဒီကနေဆက်ပြီးသူကဆွဲလိုက်တာကဒါကမြန်မာနိုင်ငံရေးမှာအသက်ကြီးသူတွေအုပ်ဆိုးနေတာအထီကိုဖယ်ရှားသွားနိုင်တယ်လို့ပြောတဲ့အထိဖြစ်လာတယ်ပေါ့နော်အဲဒီတော့ဒီဟာကနေမိငုံတစ်ခုဆက်လိုက်လာတော့ကောင်းပြီဒီတိုင်းဆိုရင်မိုက်တင်စာမောင်နဲ့ဒေါအောင်ဆန်းစုကြည်မဲမုံပြိုင်ထောင်ရင်ပြည်သူကဘာလို့မဲပေးကြမှာလို့ဆိုတော့မဲပေးမယ်လို့ထင်လဲဆိုတော့မိငုံအထိရောက်သွားနိုင်စေတယ်သူရဲ့ reporter ပေါ့နော်ဆိုတော့ကိုထက်ပေါ်ဒီလိုကောက်ချက်ဆွဲတာတွေနဲ့ပတ်သက်ပြီးတော့ဘလို့ထင်လဲ
ဆရာအဲ့ဒီဟာလဲဒါသူတေသနာထုံးပြီးအရာဒါပြောလို့မရတဲ့ကောက်ချက်မျိုးပေါ့နော်ဆရာကျွန်တော်အသေးစိတ်လေးနည်းနည်းပြောပြသေးဆရာတန်ငါတွေဟိုလမ်းပေါ်မှာထွက်ပြီးတော့လူလုံးမပြနိုင်တဲ့အကြောင်းကအာနာသိမ့်လိုက်တဲ့အချိန်မှာကျောင်းနိုင်ကြီးအသီးပြီးတာကိုဗစ်စီးကမ်းများအကြောင်းမို့လို့အဲ့တော့အကုန်လုံးတန်ငါများကိုတန်ခါငယ်များကိုတက်ဆိုင်ရာကိုဒေတာအသီးသီးရွာအသီးသီးကိုပြန်ဝင်ပေးထားတယ်ကြာ။ဇုံလောင်းမဲ့လူလည်းမရှိဘူးဆုံးချက်ကျွေးဖို့ကလည်းကြောင်းနိုင်ကြီးတွေမှမလွယ်ဘူး။အဲ့တော့ကိုဗစ်ဖြစ်တဲ့အချိန်ကြီးမှာအာနာသိန်းတော့ဂျုံတိုင်းဆိုပြီးတော့တန်ခါတော်များလမ်းပေါ်ထွက်မလာနိုင်ဘူးကြာ။ရှိတဲ့တန်ခါတွေကထွက်လာပါတယ်ကြာ။ဟိုမထွက်လာဘူးမဟုတ်ဘူး။အဲ့ဒါတစ်ခုပေါ့။ဒုတိယတစ်ခုကဆရာ။အာနာသိန်းပြီးနောက်ကလေးကငင်းညမ်းသွားဆန္ဒပြလာတဲ့ဟာတွေကိုအတင်းအကြမ်းဖက်ပြီးတော့ဖြိုခွင်းတဲ့ဟာဒါလည်းအထူးတွေပြောကြမှာမလို့အဲ့ဒီခါမှာဖုံးကြီးမပြောနဲ့လူတောင်လမ်းပေါ်ထွက်လျှောက်လို့မရဘူးဆရာအဲ့ဒီကိစ္စမှာဖုံးတို့ကြီးတွေလမ်းထွက်မလျှောက်တဲ့ကိစ္စကိုမမြင်ရတာ Bagus macam usia ni. Apa terma ada kuat macam. Tu dia ada kuat. Pono ini map mapalu soalnya jangan mukang apa le, tuh macam tu bau. Tapi macam tu jual. Pono ini mapalu. Lungeri ni, nyudmi ni ni aja lah ni soalnya. Pono ini mapalu, nyudmi ni ni lungeri aja lah de. Ajau mahu usia.
Cengkang tak jau. Jangan tu seni juga. Pertama bayar di mana biasa kena. ICG Sengkangzago Chile ni tujuan seni tukar dua tu. Kelirangan yang York University ga panggu gua jau dah kufte menurut cepat. Nampak seni dering lima dunia bay selle tempat bahme. Jangan tu mungkin lah.
อุตมังตันบัสเซนตินเสร็จเดดิโมคราซีลูกคืนในเก็บยังกับซีซั่นของจีชูน่าต่อได้สังเกตอะไรบ้างฟิวเอตเน่งเงินในมันเป็นด้านเรื่องซีซั่นในกุศลและทุเรียนในบาร์เร่มาจำบีเวสและบีบัสเซนกันอะไรทุเรียนมาพิจารณาด้วยสละสามยอดจีชูน่าเสียนในบาร์เร่
เลพยาลีเนี่ยจะเช็ดดาวอยู่เนี่ยยาอยู่ในเมตรนี้นั่งยี่พิเศษนี้ถ้าเกิดว่าเซลล์นี้วันคลิกคลอดิเชนเนี่ยอยู่เนี่ยก็มาเยี่ยงกับอัตนาลิกูใช้เส้นน้ำเส้นไหนมาพิบารีไปจีเป็นยากาเวพิพีฟิวเอพลัสแอปพลิเคชันกูจะลงยาอยู่บ้างเมื่อเราบอกว่าฟิวเอเมริกันทันเยตเนี่ยเงินเนี่ยมันเป็นด้านเรื่องซีซันนี้กูรอไลน์นูมีด้านเส้นงาคิโลฮาร์ตเนี่ยเด็ดเดียวเนี่ย ไลน์นูมีดาเลเซคิโลฮาร์ตคงเลตเต็ดตรงนี้ไลน์นูมีดางาเจติคิโลฮาร์ตงาเชคคงอารุกันในไทยทั้งเรื่องนี้รับไปไปเลยเซลล์บีบัสเซนกันนั่นเองพี่เดออาชาในงานยี่เลียสีบัวเตรียมยาฮูรุยาดีเนอนากับบัสซีจินิโกจะได้ตั้งเสาออกมาไปไปเลยกูเป็นบ่าวเจ้าเนี่ยนักการอาชาในงานยี่ซีจินไปไปเลย ยามาเยออาเซียนเนี่ยกุลาดมกัดดาวน์ชิดูดีไต่ตรงเพื่อสุขเกบาร์เรมดาบินยูเครนเย่เดียวดมรานเนี่ยอุยอบะกังซังเนี่ยตัวส่งส่วนเนี่ยเกบาร์เรมไต้หวันก็เป็นเลยยาวชิดตัวเรตมราสังเอวันฮาร์ไต้หวันนี่เนี่ยเกบาร์ในงานนี่เนี่ยเซบีเซซันตัวเมลุเพื่อสุขเกบาร์เรมที่ลูกจางยาริกูอาเซียนในงานซีเซมาจันโอกาเบสเลสุจิเต็มเปียบไปบ้างไหม อาเซียนอันดุยมูโจจ้าวท้าคอกเกมโฮมเน่เมื่อวานงานสัญญาคุลาตมกับอันดุยมูโจเยอทูโกสเล่โนเลนเฮจารุเอเปรลาชาวเอเนกาอินโดนีเซียในงานจักรดามาชีเรอาเซียนอันดุยมูโจโยมาด้วยส่งเงจับีเมื่อวานงานสัญญาบงตบอดุนิจังอาญาอากาศเทพนัยเน่อาเซียนเลจ้าอุกตายเมื่อวานงานสัญญาโกสเล่เน่เลดเวลลูซาวนัยเย่ซาลาดิโกสุนิกบาร์เรม ปีเกเรเอเปรลาง่ายในดงอาเลอาเซียนเลจ้าอุกตาอินโดนีเซียในงานใจวันจีรีโนมาสุดีกาเลอาเซียนบงตบอดุนิจังง่ายกว่าอากาศเทพพอลายอัตเวปีอาเบสังเวียมูรีลูซาวนิเดลุพิอสุเกบาร์เรเอเปรลาเลียในดงอาพิโลเคเรกุลาตมกาลูกคุยกังสินฮิลากามาเลเมื่อวานงามาลูกคุยชูพามูรีปูโมสุวาลานิบีเมื่อวานอาณาเดนสิกังสีฮาในงานกาอุบดีรีเน เดียวอุบดีสูมุยกุลเลซาไลน์นามุมชิดโลทีมโอกรีซีเนลูกคุยกุลเลซาไลน์นามุมชิบุโลกุลาตมกาสัญญาประเด็นตามมาจีไซมอนแมนลีกาพิอสุเกบาร์เรมดาบิ่งปีเกเรมมาลาเดรงาลูกคุยกังสีมาเต็นดุงเกเรมเมื่อวานงานสัญญาลูกคุยเอชเอเนเนปัตเตเดเซียนคันซาโกเลดีซีอุเอมาดีพิวเกบาร์เร ปีเกเรมาลาเดรงามีมานงานสัญญาคุลาตมกับทูโกสเลตจอมแอนดรูฮาลูกคุยกังสีมามีมานงานลูกคุยเอชเอเนโกเต็นดุงเกบาร์เรมีมานงามาจงบุลาอ่างอาจารย์กันเอออาจูดีอาคาวพิจารณ์เนบีมีมาอาณาเดชสิกังสีฮาอายมดาร์เอชเอเนเนจงลานียาจาวลูกคุยทูโกสเลตจอมแอนดรูกามาลานเซเนดงาลูกคุยกังสีเนด้วยส่งบี จะนี่มามาพิลูกเด็ดเรียนจากเชนเลมว์มาพิสูจน์เก็บบาร์เรมเอเอร์พาวเวอร์เฮลิคอปเตอร์กันชิปส์และมาอันนั้นสิ่งที่ตัดดีฮะยิ่งมาด่าเรื่องที่นี่ก็จงยาเรื่องด้วยแต่ใครยิ่งหายเนี่ยเจ็ดได้เลยเนี่ยต้องพิบีจีว่าด่าเรื่องก็แต่ใครเดินนี่เนี่ยต้องเปลี่ยนเรื่องด้วยลูกคุยชูพามูรีฮะนั่นสาดูบีสัวลานี่เดี๋ยวทอมแอนดรูกับพิสูจน์เก็บบาร์เรมดาบิ้งสาดินจาวเนี่ยเสี่ยงนี่ก็เลยแต่ใครพิสิคังเงียบีอยากด่าเรื่องโอเอ็น ောင်းကျော်လောက်ဟာလည်းအသက်ခံခဲ့ရပြီးလူတန်း3000လောက်အိုးဝင်ဆွတ်ခွာထွက်ပြေးခဲ့ရတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီကတော့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးဥရောပတမကကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကို ဧပြီလ၄ရက်နေ့လူ့အခွင့်အရေးကောင်စီညီလာခံကအတည်ပြုခဲ့တာကိုကန့်ကွက်တဲ့အပြင်ပြီးခဲ့တဲ့မတ်လတည်းကလူ့အခွင့်အရေးအထူးကိုယ်စားလှယ်နဲ့လူ့အခွင့်အရေးမဟာမင်းကြီးတို့ရဲ့ပြောဆိုချက်တွေကိုလည်းလက်မခံကြောင်းဧပြီလ၆ရက်နေ့မှာစစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပါတယ်လူ့အခွင့်အရေးအရေးထုံပြီးအထုပ်အထားအာဏာပိုင်နိုင်ငံကိုဝင်ရောက်ဆွတ်ဖက်နေတယ်လို့ဆွဆွဲထားပြီး NUG PDF နဲ့ CRPH တို့ကျူးလွန်တာတွေကိုဖော်ပြခြင်းမရှိဘဲအတန်းပဲအဖွဲ့တွေတိုက်ခိုက်မှုကြောင့်အပြစ်မဲ့ပြည်သူ 9,000 ကျော်သေဆုံးရတယ်လို့အာဏာသိမ်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းအားရေးအတွက်အာဆီယံကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပြောဆိုတိုက်တွန်းတာတွေရှိပေမဲ့လည်းမြန်မာစစ်ကောင်စီကလက်ခံနားထောင်ခြင်းမရှိတဲ့အတွက်ထိရောက်မှုမရှိဘူးလို့မြန်မာအရေးသုံးသပ်သူတချို့ကတော့ပြောဆိုတာရှိပါတယ်။အခုလိုအချိန်မှာပဲပြင်သစ်သမရMUM Macron နဲ့ဥရောပကော်မရှင်ဥက္ကဋ္ဌ Von der Leyen တို့နှစ်ဦးဟာတရုတ်ပြည်ကိုရောက်ရှိသွားပြီးဧပြီလ6ရက်နေ့ကြာသပတေးနေ့မှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်။ရုရှား Ukraine စစ်ပွဲကိစ္စအပါအဝင်ကိစ္စရအတော်များများကိုဆွေးနွေးခဲ့ကြပါတယ်။ Von der Leyen ကရုရှား Ukraine ကိစ္စနဲ့ပတ်သက်လို့ပြောဆိုရမှာ
In the face of Russia's war against Ukraine
Russia Ukraine စစ်ပွဲနဲ့ပတ်သက်ရင်တော့ကျမတို့အနေနဲ့ငြိမ်းချမ်းရတာကိုပဲလိုချင်ပါတယ်။ဒီအတွက်ရုရှားအနေနဲ့ကျူးကျော်မှုကိုအဆုံးသတ်ပြီးယူကရိန်းကနေတပ်တွေပြန်ပြီးဆုတ်ပေးဖို့လိုအပ်ပါတယ်။နေမီပိုင်ဆိုင်မှုနဲ့အချုပ်ချာအာဏာဟာကျမတို့နှစ်ဖက်စလုံးကအပြည့်အဝထောက်ခံထားတဲ့ကုလသမဂ္ဂဗရင်ညံတစ်ခုဖြစ်ပါတယ
်။တရုတ်သမ္မတရှီကျင်းပင်ကလည်းတရုတ်အနေနဲ့အပြန်အလှန်အကျိုးစီးပွားရှိနေပေမဲ့ပူပေါင်းဆောင်ရွက်မှုတွေကိုလှုံ့ဆော်တော့မှာဖြစ်ပြီးဝင်ရောက်ဆွဖက်မှုတွေကိုအဆုံးသတ်ပြီးတရုတ်ဥရောပဆက်ဆံရေးကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးစီပင်ဝါပြောရေးစတာတွေတိုးတက်ကောင်းမွန်လာဖို့ပူပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်
။中欧应当
ဒါပြင်ရုရှားယူကရိန်းအရေးနဲ့ပတ်သက်ပြီးပြဿနာပြေလည်တဲ့အထိဆွေးနွေးအပြေရှာရေးတရုတ်ကဆက်လက်တိုက်တွန်းမှာဖြစ်ပြီးအထင်အနေတွေပိုဆိုးမသွားအောင်လုပ်ဖို့တရုတ်အနေနဲ့ပြင်သစ်နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြင်သစ်သမ္မတနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှီချင်းပင်ကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုခရီးလှည့်လည်ခဲ့တဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ဟာထိုင်ဝမ်ကိုပြန်လည်ရောက်ရှိလာပြီးထိုင်ဝမ်အနေနဲ့ကမ္ဘာနိုင်ငံအနေနဲ့ဆက်သွယ်လုပ်ကိုင်တာတွေကိုရပ်တန့်မှာမဟုတ်ဘူးလို့တောက်ကြနေတော့ကပြောဆိုခဲ့ပါတယ်။သူ့ရဲ့ခရီးစဉ်အတွင်းအမေရိကန်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကသီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ရဲ့အမေရိကန်ခရီးစဉ်ကိုတော့တရုတ်ကအပြင်းအထန်ကန့်ကွက်ခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်တင်ပြပေးခြင်းတဲ့အကြောင်းအရာကတော့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးဂိတ်တွေတရုတ်ဘက်ကပြန်ဖွင့်ပေးလို့ကုန်သွယ်တဲ့ယင်တွေယာနဲ့ကြီးအဝင်အထွက်လုံနိုင်ခဲ့ပေမဲ့မြန်မာယင်မောင်းတွေကိုကန့်သတ်ချက်တွေလှုပ်ထားစေဖြစ်တယ်လို့ဒါကြောင့်မလို့အခက်အခဲတွေလည်းရှိနေတယ်လို့ဆိုပါတယ်ဘကူတိုင်းမှာတော့စိုက်ပျိုးရေးအတွက်ရေမရလို့နှွေစပါးစိုက်ပျိုးနိုင်ခြင်းမရှိပါဘူးဒီလိုလေယာစီးပွားသတင်းတွေကိုစူးစစ်ပြီး Farmer Time Media ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လင်းချင်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမီစပယ်ကတင်ဆက်ပေးသွားပါမယ်ရှင
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်တဲ့သတင်းတွေတဲ့အခုရပိုင်းတွင်မူဆယ်တရား၅မိုင်ကုန်တရေးစုံကိုကုန်တင်ရေးစီးရရရှိမြောက်နေတဲ့သတင်းနဲ့စတင်ပါတယ်ဒီဥပက္ကကုန်တရေးဂိတ်တွေကိုပြန်လည်ဖွင့်လှစ်ပေးပြီးတဲ့နောက်အခုရပိုင်းတွင်မူဆယ်တရား၅မိုင်ကုန်တရေးစုံကိုနေ့စဉ်ပို့ဝင်ရေးအစီအရေးဖြန့်မြ300ကျော်တိဝင်ရောက်နေရလို့နေဆက်ကုန်တရေးကပြောပါတယ်။အပီလာတရက်နေ့ကနေ့ရက်နေ့တွင်မှာကိုပို့ဝင်ရေးအစီအရေး429စီးနဲ့တွင်းကုန်ရေးအစီအရေး316စီးတိဝင်ရောက်ကုန်တယ်မှုပြုလုပ်နေကြတာပါ။ဒါပေမဲ့တရုတ်နိုင်ငံဘက်ဝင်ရောက်မဲ့ညီမညီမောင်းတွေအနေနဲ့ပြတ်တန်းွေစောင်းနေရှိရမှာဖြစ်ပါတယ်။အဲ့ဆောင်ညီကိုမူဆယ်မြို့တွင်နေထိုင်သူအိမ်တော်စုဇာရှိသူတွေကသာထုတ်ပေးနေတာဖြစ်လို့မူဆယ်ပြင်ပတခြားထိသားကနေလာရောက်တဲ့ကုန်ကားမောင်းသူတွေကတော့တရုတ်ဘက်ကိုဝင်ထွက်ခွင့်ကန့်သတ်ထားတာပါအရင်ကမြန်မာကုန်တွေအနေနဲ့တရုတ်ယင်မောင်းတွေကိုငားရမ်းမောင်းနေစီရမှာယင်မောင်းတွေဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိတဲ့အတွက်အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့ကုန်တွေကဆိုပါတယ်အဲ့ဒီရေမောင်းကတ်တဲ့ချက်စနစ်ကိုပယ်ဖျက်ပေးဖို့ကုန်တယ်တွေကလူလာနေကြတယ်လို့မူဆယ်တရားငါမိုင်နေဆက်ပုံကုန်တွင်ကုန်လုပ်ငန်းရှင်ကိုမင်းတက်ကပြောပါတယ် ပြီးခဲ့တဲ့မလာတရနေ့ကနေ28ရက်နေ့ထိမူဆယ်တရငါမိုင်ကုန်တည်းဆောင်ရည်တဆင့်ပို့ကုန်ရည်အစီး9000နီးပါးနဲ့တွင်းကုန်ရည်အစီး2100ကျော်ဝင်ရောက်ကုန်တယ်မှုပြုလုပ်ထားတယ်လို့နေဆက်ကုန်တည်းစည်ရင်းထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်။လက်ရှိပို့ကုန်တွင်းကုန်လိုက်စင်တွေကိုအွန်လိုင်းကနေရှောက်ထားနိုင်တယ်လို့ကုန်တည်းစကန်ဒီမှာလည်းလူကိုယ်တိုင်လာရောက်ရှောက်ထားနိုင်တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်
။ပဲခူးတိုင်းမှာစိုက်ပျိုးရည်များလို့တောင်းသူတွေအခက်တွင်နေပါတယ်။အခုနှစ်အတွင်းဆန်စပါးဈေးကွက်မှာစပါးဈေးကောက်ရရှိနေတဲ့အတွက်လယ်သမားတွေနှွေစပါးစိုက်ပျိုးဖို့အားခဲထားကြပေမဲ့ပဲခူးတိုင်းမှာစိုက်ပျိုးရည်များရှိလို့နှွေစပါးစိုက်ပျိုးဖို့အခက်အခဲဖြစ်နေတယ်လို့ဒေတာခန့်တောက်သူလယ်သမားတွေကပြောပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းကတော့စစ်ကောက်စီကခတ်အပ်ထားတဲ့တိုင်းဒေတာကြီးဝန်ကြီးချုပ်ဦးမျိုးဆွေဝင်းကပဲခူးတိုင်းရဲ့ဆေးရည်တောက်ဧရိယာတွေကရေရရှိနိုင်တဲ့ဒေတာတိုင်းမှာတနည်းကို3ဒီအပြည့်ဝစိုက်ပြုံးနိုင်အောင်ဆောင်ရွက်မယ်လို့ပြောထားတာပါ။ဒါပေမဲ့တကယ်လက်တွေ့မှာတော့ဆယ်ရီအများပြားရှိတဲ့ဒေတာတွေမှာတော့ဆယ်ရီများလို့လေသမားတော်တော်များများနှွေစပါးမစိုက်နိုင်ပါဘူး။ပြီးခိုင်ထဲမှာဆိုရင်တောင်နှဝင်းဆယ်၊မြောက်နှဝင်းဆယ်၊ဝဲကြီးဆယ်၊တာစီဆယ်၊တောင်ယူဆယ်တွေရှိပေမဲ့ဆယ်ရီများလို့နှွေစပါးမစိုက်ပြုံးနိုင်တဲ့လေဧကတောင်ထဲချီပြီးရှိနေပါတယ်။BKI တွေကလက်ရှိຫນွေစပါးစိုက်ပျိုးထားတဲ့လင်မြေတချို့ဆေးရည်ကိုပြီးခဲ့တဲ့မတ်လကမှရရှိတာဖြစ်လို့အခုဧပြီလပထမပတ်မှတာပြိုကျဲနိုင်ကြပါတယ်။ပဲခူးတိုင်းဒေသကြီးကလက်သမားအများစုဟာစပါးကိုအဓိကစိုက်ပျိုးကြပြီးပြည်မြို့နယ်တစ်ခုတည်းမှာတင်ຫນွေစပါးစိုက်ရည်က16000ကျော်ရှိပေမဲ့ဧက9000လောက်ကတာစိုက်ပျိုးရည်ရရှိတာပါ။အခုလိုအာနာပိုင်တွေဘက်ကပဋိပြုထားလို့ဆယ်ရည်လောလောအောင်မပေးနိုင်ပေမဲ့လေပဲခူးတိုင်းထဲကတနစ်တသီးစိုက်လင်းမြေနေရာမှာတနစ်ကိုနှစ်သီးသုံးသီးစိုက်ပြုကြဖို့ဝန်ကြီးချုပ်ဦးမျိုးဆွေဝင်းကတိုက်တွန်းနေတာဖြစ်ပါတယ်
။ဒီပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မြောက်ရီကုံတွယ်ရေးစုံကပုံကားတွေဝေရောက်မှုလုံနေနေပြီးကုံတွယ်မှုရက်လူနီးပါးဖြစ်နေတယ်လို့ပို့ပုံလုပ်ငန်းရှင်တွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကုံတွယ်ရေးစုံမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအခြေအနေမတည်ငြိမ်မှုတွေကြောင့်ပို့ပုံလုပ်ငန်းရှင်တွေကကင်ပီနယ်တွင်းကုံတွယ်မှုလမ်းကြောင်းအခြေအနေကိုစောင့်ကြည့်နေတာဖြစ်ပါတယ်။ဒါကြောင့်လက်ရှိမှာမြောက်ရီကုံတွယ်ရေးစုံကိုအရင်ရောက်နေပြီးသားကုံကားတွေနဲ့လက်မှာပိတ်မိနေတဲ့ကုံကားလက်ကျန်ဝင်တွေသာရှိနေတယ်လို့ကုံတယ်တွေကပြောပါတယ
်။ဟုတ်ကျန်ရှိရတော့ပြင်းနေတဲ့ကားတော့တော်လို့ရရပြဒါပေမဲ့ရှင်ကွာရှင်ကောင်းနဲ့တောင်ကြီးကကားပြေတယ်ကားမလာတော့မသိသေးဘူးပေါ့နော်ဒီမလာသေးဘူးထင်မလာသေးဟုတ်လက်မပြေတဲ့ကားတွေကတော့ရောက်ပါကြာနော်ဟုတ်ကြပါဦး
ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလလုံးကလည်းမြောက်ရီကော့ဂရီအာရှလမ်းမှာတိုက်ပွဲတွေဖြစ်လို့ရင်အသွားလာဖျက်ဆီးခွင့်ကိုရက်20လောက်ကန့်သတ်ခဲ့တဲ့အတွက်ကုန်တယ်မှုတွေရပ်တန့်ခဲ့ပူပါတယ်မြောက်ရီမဲဆောင်အမတ်တချစ်ကြည်တရားကိုဇန်နဝါရီလမှာပြတ်ခွင့်ပြီးနောက်မြောက်ရီကုန်သွယ်ရေးဆောင်ကလည်းတရက်ကိုအမေရိကန်ဒေါ်လာ5သန်းကနေ8သန်းကြီးကုန်သွယ်ခဲ့တယ်လို့မြောက်ရီလေဆက်ကုန်သွယ်ရေးစခန်းရဲ့ကုန်သွယ်မှုစီးနီးမှာဖော်ပြထားပါတယ်
အဖြစ်အပျက်တွေကအဲ့မှာဖြစ်တာဖြစ်နေအဲ့ဒါပိတ်လို့ပွားရခဲ့တာပေါ့အိမ်ကြီးကတော့ပွားတာပေါ့မတက်နိုင်ဘူးအဲ့လိုပေါ့ပိတ်တာတော့အများကြီးပေါ့ဖန်တန်းမှာပိတ်တာလေးရှိတယ်ဒီဦးမပြောတဲ့ဟိုဂျုံလုံးသားမှာပိတ်နေလို့ရှိတယ်ဆိုရင်တော့ပိတ်တာရှိအဲ့အော်လုံးရကားတွေပေါ့
အခုရက်ပိုင်းမှာခီးကြီးသွားတွေကုန်သားမောင်းသူတွေအနေနဲ့မဖြစ်မနေကိစ္စကြောင့်မြောက်ရီကော့ဂရီအာရှလမ်းကိုဖျက်ဆီးမယ်ဆိုပါကနေမီအချင်းတွေကိုအရင်လေးလာပြီးမှခီးကြီးသွားလာကြဖို့ဒေသခံတွေကအကြံပြုထားပါတယ်ပြီးခဲ့တဲ့မလ25ရက်နဲ့26ရက်မှာကရင်ပြည်နယ်ရေမြောက်ရီကုန်သွယ်ရေးဆိုပါဝင်ကော့ဂရီမြို့နယ်အာရှလမ်းမကြီးကျုံတူတင်ငန်းကြီးနောင်ဒေသတွေမှာစစ်တပ်နဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် PDF ရဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့လို့မြောက်ရီကုန်သွယ်ရေးဆိုနဲ့အာရှလမ်းမကြီးအတွင်းဖျက်ဆီးသွားလာခွင့်ကိုပိတ်ပင်ထားတာဖြစ်ပါတယ်
အခုဆက်ပြီးမက်စလာ33ရက်ကနေဧပြီ5ရက်နေ့ထိဈေးကွက်အတွင်းအသက်ကျနိုင်မည်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံစည်းနှုန်းတွေကိုပြောပြပေးချင်ပါတယ်။ဈေးကွက်ထဲပစ္စည်းအဝင်နည်းလာတာကြောင့်ညီပဲဈေးအနည်းငယ်မြင့်တက်လာပါတယ်။ညီပဲလုံးအနီကိုတရုတ်ကဝယ်ယူမှုရှိပြီးညီပဲလုံးအဖြူကိုတော့စီဆက်သမားတွေကဝယ်ယူနေတာကြောင့်တပိတ်တာကို50ကျပ်ကနေ100ကျပ်ထိဈေးပြတ်တက်လာတာပါ။အွန်လန်ဈေးကွက်မှာညီပဲလုံးအနီတပိတ်တာကို9150ကျပ်ညီပဲလုံးအဖြူကတပိတ်တာကို6150ကျပ်ပေါက်ဈေးရှိပြီး50ကျပ်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာ S1 ညီပဲလုံးအနီတပိတ်တာကို6300ကနေ6500ပေါက်ဈေးရှိပြီး100ကျပ်ဈေးပြတ်တက်လာပါတယ်။ S1 ညီပဲလုံးအဖြူတပိတ်တာကို9800ကနေ6100ကျပ်ပေါက်ဈေးရှိပြီး100ကျပ်ဈေးတက်လာပါတယ်။
ီးခဲ့တဲ့မတ်လတလလုံးအချရှိနေခဲ့တဲ့ပြောင်းစင်းတို့ကတော့ဒီဘက်မှာပြန်ဥမော့လာပါတယ်ရန်ကုန်ဈေးကွက်မှာတော့ပြောင်းစံပိတ်တာဟု1200ကျပ်ကနေ1220ကျပ်ကြားဈေးရှိပြီးတပိတ်တာဟု30ကျပ်ဈေးပြန်မြင့်တက်လာပါတယ်။ထိုင်းပတ်ငွေဈေးမြင့်တက်လာပြီးဘန်ကောက်ပြောင်းဈေးအနည်းငယ်တက်လာတာကြောင့်ပြည်တွင်းပြောင်းဈေးပြန်မာလာတာဖြစ်တယ်လို့မြန်မာနိုင်ငံပြောင်းလုံငန်းရှင်များအသင်းဂုံတူးဆောင်နိုင်ကဥမိခိုင်ကတုံ့တက်ပါတယ်။ရန်ကုန်ကနေထိုင်းနိုင်ငံကိုပြောင်းတင်ဖို့တဲ့လမ်းကြောင်းအခြေအနေကောင်းမွန်လာတာကြောင့်လည်းပြောင်းဈေးပြန်လည်မြင့်တက်လာတာဖြစ်တယ်လို့လည်းဥမိခိုင်ကဆိုပါတယ်။ဒေတာရင်းအိန္ဒိယနိုင်ငံရဲ့မြန်မာရဲ့ပြောင်းလိုအပ်ချက်ကြောင့်တင်ပို့ရမယ့်လမ်းကြောင်းအခက်အခဲမရှိဘူးဆိုရင်ပြည်ရင်းပြောင်းစည်းကွက်ဆက်ကောင်းနိုင်တယ်လို့ပြောင်းကုန်တဲ့ချို့ဟာသုံးသပ်ထားကြပါတယ်
။တချံကြိုကလိုက်ရန်ကုန်စည်းကွက်မှာဆန်ကြံရောဆန်ချောစင်းတို့ပါထပ်မံမြင့်တက်လာပါတယ်။တချံရောပရဲ့ရှည်အတွက်ဝယ်ယူစုဆောင်မှုတွေရှိလာလို့ဆန်တဲ့အိတ်ကို900ကျပ်ကနေ9000ကျပ်အထိဈေးမြင့်တက်လာတာပါ။ရန်ကုန်ဝါဒဆန်စပါးကုန်စည်တိုင်းမှာရွှေပိုပေါ်ဆန်ဆန်အစ်စ်တအိတ်ကို8500ကျပ်ကနေ9300ကျပ်ပေါက်စီးရှိပြီး9000ကျပ်ဈေးမြင့်တက်လာပါတယ်။တီးထက်ဆန်တအိတ်ကို9200ကနေ6400ကျပ်အထိပေါက်စီးရှိပြီးတအိတ်ကို900ကျပ်ကနေ1000ကျပ်အကြာဈေးထက်မှန်မြင့်တက်လာပါတယ်။လူစပါးပေါ်ချိန်ဖြစ်ပေမဲ့စိုက်ပျိုးရေးသွင်းအားစုဈေးတွေနဲ့သူစပါးဈေးလည်းမြင့်တက်နေတာကြောင့်ဆန်စည်းပြကြနိုင်ခြင်းမရှိဘူးလို့တောင်တူနဲ့ကုန်တဲ့အချို့ကတုံ့တက်ထားကြပြီးနိုင်ငံတကာဈေးကွက်မှာလည်းဆန်စည်းကအမြင့်ဈေးမှာရပ်တည်နေပါတယ်။လေယာထွက်ကုန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လင်းခဲ့တာပါ။အခုဆက်လက်ပြီးတော့ဥရယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်။ကမ္ဘာမှာတည်တန်းရင်ဆုံးအမြဲဆုံးတောကြီးတွေရှိတဲ့အင်ဒိုနီးရှားနိုင်ငံမှာမြို့တော်ဂျကာတာဟာမြေအောက်ထဲကိုတဖြည်းဖြည်းကျွန်းဆင်းလာနေတဲ့အတွက်နိုင်ငံအရှေ့ပိုင်းကဘော်နီယိုကျွန်းစီကိုပြောင်းရွှေ့တော့မှာဖြစ်ပါတယ်။ဒါကြောင့်ဂေဟာစနစ်တွေထိခိုက်ပျက်စီးလိမ့်မယ်လို့ကြွမ်းကျင်သူတွေကထောက်ပြပြောဆိုတာတွေရှိပါတယ်။ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်မှာနားလည်အောင်တင်ဆက်ထားပါတယ်။
ရှားနိုင်ငံရဲ့မြူရောတစ်စီဦးတီဖောက်လုပ်ထားတဲ့ Quick Count နေတဲ့လမ်းမကြီးတွေရဲ့ဘေးတစ်ဖက်တစ်ချက်မှာအပူပိုင်းအမြဲဆုံးတည်တော်ကြီးတွေကိုတွေ့ရပါတယ်။တချို့နေရာတွေမှာနေပြောက်တောင်မထိုးနိုင်လောက်အောင်တိတ်သေးလာတဲ့ဒီတည်တော်ကြီးတွေမှာသဘာဝတော်ရင်တရိစ္ဆာန်မျိုးစုံကျင်လည်ကျဆားနေတာပါ။ကမ္ဘာတရရအကြီးဆုံးကျွန်းကြီးတစ်ခုဖြစ်တဲ့ဘော်နီယိုကျွန်းအရှေ့ပိုင်းမှာအင်ဒိုနီးရှားမြူရောတစ်ရဲ့ရှေ့ပြေးစီမံကိန်းတွေစတင်နေပါပြီ။သဘာဝပတ်ဝန်းကျင်အရေးသက်ကြွအလှရှားသူတွေကတော့မြူရောတစ်စီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးမဲ့အရေးဆိုရင်နေပါတယ်
။ Negara yang baru.yang langsung berhimpitan
Sangkang Wei Bime Do Area အစနာမှာမြို့တော်တစ်ကိုလာပြီးစောင့်နေတာပါမြို့သစ်စီမံကိန်းရဲ့ဆောက်လုပ်ရေးလုပ်ငန်းတွေကောင်းကောင်းစီမံခန့်ခွဲမထားနိုင်ဘူးဆိုရင်တော့အထူးသဖြင့်ဘေးပတ်ဝန်းကျင်တစ်ဝိုက်ထိခိုက်လာနိုင်တယ်လို့သဘာဝပတ်ဝန်းကျင်ပေါ်မှာလည်းချိန်ချောက်မှုတွေဖြစ်လာပါလိမ့်မယ
်မြေအောက်ရေအလွန်အကျွံထွက်ယူတာဥတုရာသီဖောက်ပြန်မှုနဲ့ကမ္ဘာပုံနှိပ်မှုကြောင့်ရေခဲတောင်တွေအကြီးပျော်ဆင်းလာရတာကပင်လယ်ရေမြင့်တက်လာတာဒီလိုအချက်တွေကြောင့်မြို့တော်ဂျကာတာဟာနှစ်စဉ်6စင်တီမီတာကနေ16စင်တီမီတာလောက်အထိမြေအောက်ကိုကျွန်းဆင်းလာနေတယ်လို့အင်ဒိုနီးရှားသုတေသီတွေကပြောပါတယ်။ဒါကြောင့်လဲမြို့တော်တစ်ကိုပြောင်းရွှေ့ဖို့ဖြစ်လာရတာပါ။2024နှစ်ကုန်ပိုင်းလောက်မှာဆောက်လုပ်ရေးလုပ်ငန်းတွေအရှိန်အဟုန်နဲ့စတင်တော့မှဖြစ်တဲ့အတွက်ခမန်းကြီးနှစ်တန်ပေါင်း100လောက်တက်တန်းရှိတဲ့ကမ္ဘာမှာတက်တန်းအရင်ဆုံးနဲ့အကြီးဆုံးအမြဲစင်တည်တော်ကြီးရဲ့တစ်တော်ပြုံတိမှုတွေပိုးပြီးတော့ဆိုးွားလာနိုင်တယ်လို့သဘာဝပတ်ဝန်းကျင်ပညာရှင်တွေကသတိပေးနေကြတာပါ။ကမ္ဘာကြီးရဲ့အဆုံးလို့အင်ဒိုနီးရှားကတင်စားခေါ်ဝေါ်နေကြတဲ့ဘော်နီယိုကျွန်းဟာလည်းနှာခေါင်းရှည်မြောက်တွေကျစ်တစ်တွေအမီးတို့မြောက်နဲ့ဘာဘရီမြောက်ကြီးတွေအပါအဝင်ကမ္ဘာအသေးဆုံးကြက်မျိုးစိတ်တွေကျဆားကြတဲ့နေရာလည်းဖြစ်ပါတယ်။ဒါအပြင်အကောင်ရေကြာဆင်းလာနေတဲ့ Orangutan မြောက်အကောင်ရေပေါင်း120ကိုကြီးရှုထားတဲ့ Asari ထိန်းနေစခန်းလည်းရှိပါတယ်။ဒီလိုရှားပါသရိဆန်တဲ့တိပင်ပန်းမှန်တွေတရှိအားဘော်နီယိုကျွန်းကြီးရဲ့ဇီဝဂေယစနစ်တွေအကြီးအကျယ်ထိခိုက်ပျက်စီးလာနိုင်ရှိနေပြီလို့ပညာရှင်တွေကသတိပေးထားပါတယ်
။ Yang semakin hari habitatnya semakin merosot itu tantang
Orangutan မြောက်တွေရဲ့အနာဂတ်မှာရင်ဆိုင်ရမယ့်ချိန်ချောက်မှုတွေကိုကျွန်တော်တို့အဓိကအာရုံစိုက်ဆောင်ရွက်နေပါတယ်။ Orangutan မြောက်အကောင်ရေဟာငကိုကလေးကနေစဉ်နဲ့အမျှကြာဆင်းလာနေတာပါ။လူဦးရေတိုးလာတာစားလို့ရင်းနဲ့အစောက်အုံအုံတွေတိုးလာနေတာကြောင့်လဲမြောက်ကောင်ကြီးကြာဆင်းစီသလို လက်ရှိမှာလည်းသူတို့အတွေ့ဒါကအကြီးမားဆုံးစိန်ခေါ်ချက်တွေလည်းဖြစ်ပါတယ်
ဒါပေမဲ့လည်းနှုစန္ဒနာမြို့တော်တင်မှာလူဦးရေနှစ်တန်းလောက်အရင်ဆုံးပြောင်းရွှေ့လာကြမှာဖြစ်ပြီးဆက်မှုလက်မှုလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းတပါးတည်းရောက်ရှိလာကြတော့မှာဖြစ်ပါတယ်အင်ဒိုနီးရှားဟာမိုင်းတွေလုပ်ငန်းလျှာစိုက်ပျိုးရေးနဲ့တစ်ထုတ်လုပ်မှုတွေကြောင့်ကမ္ဘာမှာတစ်တော်ပြုံးပြီးမှုအမြင့်ဆုံးနိုင်ငံစီမှာပါပါတယ်လမှုရောအရေးတက်ကြွလှောက်ရှားသူတယောက်ဖြစ်တဲ့အဂတ်စ်ဘီကအခုလိုပြောပါတယ
်ဟာညာမီဆာမနင်ဂါလ်ကန်ချီရီတာညာဆာဂျာ
တဘာဝတော်ရင်တလိဆန်တွေဒေတာမျိုးစိတ်တွေနဲ့တမှုထူးခြားတဲ့ဒေတာဖြစ်ပါတယ်အဲ့ဒီကဒီရေတော်တွေပျက်စီးကုန်မယ်ဆိုရင်ဒေတာမျိုးစိတ်တွေလည်းပျောက်ွယ်သွားမှာဖြစ်ပါတယ်ကန်ယူရန်ကဒီရေတော်တွေပျက်ကုန်မယ်ဆိုရင်တော့ရေနေတတ်တော်တွေလည်းထိခိုက်ပျက်စီးရပါလိမ့်မယ်ဇီဝဂေဟာစနစ်တွေရောငါဖန်သမားတွေရဲ့အသက်မွေးအန်းကြောင်းလုပ်ငန်းအပေါ်မှာပါရေရှည်သက်ရောက်မှုတွေရှိလာမှာပ
ါစီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိစေဖို့ ਨੇ ချက်ကရာမျိုးရဲ့အခြေအနေသိပ်ပြီးတော့ဆိုးရွားမလာခင်မြို့တော်တိတ်ကိုပြောင်းရွှေ့ရတာဖြစ်တယ်လို့အင်ဒိုနီးရှားအစိုးရကတော့ပြောပါတယ်သမရဂျိုကိုဝီဒူဒိုကတော့မြို့တော်တိတ်ကိုတည်ဆောက်တဲ့နေရာမှာတဘာဝပတ်ဝန်းကျင်မထိခိုက်အောင်ပုံစံချတည်ဆောက်မှာဖြစ်ပြီးမြို့နေပြည်သူတွေအနေနဲ့လည်းလျှက်စစ်ဘတ်စ်ကားတွေနဲ့သွားလာနိုင်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်ကြည့်ကြတဲ့ဒီဇင်ဘာလလေးလောက်ကပဲအင်ဒိုနီးရှားအာဏာပိုင်တွေကတည်ယူပို့ဆောင်ရင်းနဲ့လမ်းစနစ်တွေကိုပါရေးဆွဲထားတဲ့တဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မယ်ဆိုတဲ့စီမံကိန်းအသေးစိတ်ကိုသတင်းထောက်တွေကိုချပြခဲ့
တာပါ။
မျိုးပြစီမံကိန်းကိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်လုပ်ကင်သွားမှာပါ။ဒါပေမဲ့လည်းဆောက်လုပ်ရေးလုပ်ငန်းတွေကတဘာဝပတ်ဝန်းကျင်လုံးဝမထိခိုက်ဘူးလို့တော့ပြောလို့မရပါဘူး။အချို့အပိုင်းတွေမှာထိခိုက်နိုင်တယ်ဆိုပေမဲ့နည်းနည်းပါးပါးလောက်ပဲထိခိုက်မှုရှိအောင်လုပ်ကင်သွားမှာဖြစ်ပါတယ်။
2045ပြည်လုံးနဲ့မှာဖလော်အိမ်တက်ငွေထုတ်လုပ်မှု၃ညအထိလျှော့ချမဲ့ရည်မှန်းချက်အတိုင်းစီမံကိန်းချရေးဆွဲထားတဲ့အတွက်မြို့တော်တစ်ဟာသဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မဲ့ကမ္ဘာပထမဆုံးတစ်တော်မြို့တော် Forest City ဖြစ်ရပါစေမယ်လို့လည်းမြို့အာဏာပိုင်တွေကကတိပြုပြောဆိုသွားပါတယ်မြို့တော်တရဲ့စီမံကိန်းအစဉ်ကိုနောက်နေ့မှစတင်မှာဖြစ်ပေမဲ့လည်းမြို့တော်တစ်ခုလုံးအပြည့်သက်ဖို့ဆိုရင်တော့ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ဆောက်လို့ရတဲ့အတွက်မြေယာရေးစတင်ရှင်းလင်းနေပြီဖြစ်တဲ့အတွက်အဲ့ဒီကတော်ရင်တရိတ်ဆန်တွေအပေါ်တက်ရောက်မှုတွေတော့စတင်တွင်မြင်နေရပြီဖြစ်ပါတယ်။ကျွန်မနင်္ဂလာပ
ါ။နားလောင်ပတ်စင်တင်ဆက်နေတဲ့ဥရူရာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တနင်္ဂနွေနေ့မနေ့ဖက်ဒါလွင်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါရယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ်။
American စစ်ထာနာချုပ်ဘန်ဒဂန်ကလုံခြုံရေးဆိုင်ရာမှတ်တမ်းတွေလူမှုကွန်ရက်တချို့ပေါ်မှာပြန့်နှံ့ပုံရပ်ခဲ့ပြီးတဲ့နောက်မှာတက်ဆိုင်သူတွေသာဖတ်ခွင့်ရတဲ့အချက်လက်တွေပေါက်ကြားသလားဆိုတာကို American တရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်။ထိတ်တန့်လှည့်ဝှက်ချက်လှည့်ဝှက်ချက်စသဖြင့်ခေါင်းစဉ်တက်ထားတဲ့မှတ်တမ်းထပ်ပုံတွေကိုဓာတ်ပုံပြန်ရပြီးတော့ Twitter နဲ့ Telegram တို့ပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွင်ဖော်ပြခံခဲ့ရတာဖြစ်ပါတယ်။ရုရှားကျူးကျော်တိုက်ခိုက်တာကိုခံရတဲ့ယူကရိန်းနိုင်ငံမှာလျှက်စစ်ဓာတ်ပေးနိုင်ရေးအတွက်ကြောင်မီတွင်လုံသားတွေဟာနေရောညပါအလုတ်လုံနေကြပါလိမ့်။ရုရှားက6လကြာယူကရိန်းရဲ့လျှက်စစ်ဓာတ်ပေးဆင်ုံနဲ့ပအဝင်ခြေကန်ဆောင်တွေကိုပြစ်မှတ်ထားတိုက်ခိုက်ဖျက်ဆီးခဲ့ပြီးတဲ့နောက်မှာကြောင်မီတွေဟာယူကရိန်းဆွရင်အတွက်အဓိကဖြစ်လာတယ်လို့ကြောင်မီတွေထုတ်လို့ရေးကုမ္ပဏီအင်ဂျင်နီယာချုပ်ကပြောပါတယ်။မြန်မာနိုင်ငံမှာနှစ်တကူတကြံပွဲကိုစီစီကားကားချင်းပါနိုင်ဖို့အတွက်စစ်ကောင်စီကအစီအစဉ်နေတယ်လို့အတိုက်ခံဖွဲ့တွေကလည်းဧပြီလ13ရက်ကနေ16ရက်မဟာဒဇန်ကာလအတွင်းရေမဆော့တဲ့ဘိတ်ပြုတ်လို့ဖို့အတွက်စီစဉ်နေကြပါတယ်။မကြသေးခင်ကရန်ကုန်မင်္ဂလာတုံးပြည်ပြည်ဆိုင်ရာလေးစိတ်နားတဝက်တိုက်ခိုက်မှုတွေအပြင်ပောက်ကွဲမှုတွေမိလောင်မှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့ကြားကပဲစစ်ကောင်စီကဒဇန်ကိုစီကားစွာကျင်းပဖို့လှုပ်ဆောင်နေတာဖြစ်ပါတယ်။ရင်းကတနိုင်ငံလုံးချင်းငင်တဲ့ကျင်းပတဲ့ဒဇန်ဟာအခုပြီးခဲ့တဲ့၃နှစ်အတွင်းတိတ်မစီကားတော့ပါဘူး။ထိုင်းမြန်မာလာအိုနေဆက်ဒေသတကျော်ဖြစ်ပေါ်နေတဲ့မြူရီဖုံးလွှမ်းတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ထိုင်းလာအိုနဲ့မြန်မာကြည့်ကြရအစီအွေပြုလုပ်ခဲ့ကြပါတယ
်တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ဖက်တန်လွင်စီစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်တန့်အင်ဂျင်နီယာနေရာတွေကတော့ဘေးလ်အင်ဒရီနဲ့ဇီနာအဗ်ဒူရာမန်တို့ဖြစ်ပါတယ် VO ရဲ့တနင်္ဂနွေနေ့မနေ့ဖက်တန်လွင်အစီအစဉ်တွေလည်းဒီမှာဒီမဲ့ပြီးဆုံးပါခင်ဗျာ VO အဲ့ season ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်တာရှင်မြန်မာပြည်သူများလည်းဘေးရန်တွေကင်းကွာကြပါစေကျွန်တော်ကတော့ဇော်မိုးကြပါခင်ဗျာ
This program has come to you from the Voice of America, Washington.